Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2023ခုနှစ်အောက်တိုဘာလ6ရက်တောက်ကြနေမနက်ခင်း VOA Radio အစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီရှင် VOA American တန်ရဲ့ Radio အစီအစဉ်လေးကိုတော့ရုပ်သံနဲ့ပါထုတ်လွှင့်ပေးနေတာဖြစ်ပါတယ်လိုင်းဒိုမီတာ24 50 51နဲ့လိုင်းလက်မီတာ190လို့ကနေတိုက်ရိုက်နားဆင်နိုင်တဲ့အပြင် VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျမတို့ခင်ဗျူထွေးပါရှင
်။မင်္ဂလာပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါ။ဒီကနေ့သတင်းတွေကိုတော့မက်ခင်ဗျူထွေးနဲ့ပဲအတူတင်ပြပေးမှာဖြစ်ပါတယ်။သတင်းတွေထဲမှာဆိုလို့ရှိရင် American Mexico နယ်စပ်မှာတတိုင်းထပ်မံတိုးချဲ့ဆောက်မယ်လို့ American အစိုးရကပြောလိုက်ပါတယ်။ရုရှားကတော့နျူကလ িয়ার လောင်စာသုံးမီဇိုင်းဒုံးနဲ့ smart တိုက်ချင်းဖြစ်ဒုံးနဲ့စမ်းသပ်အောင်မြင်ပြီလို့သမ္မတပူတင်ကပြောဆိုလိုက်ပါတယ်။အမေရိကန်မှာလူမျိုးရေးခွဲခြားမှုရှိတဲ့တရားရေးစနစ်ပြုပြင်ဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ဆားတဲ့နောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါ
။ဒီလိုနောက်ဆုံးရသတင်းတွေအပြင်ဒီအမေရိကန်မှာသမိုင်းဝင်ဖြစ်သွားတဲ့အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကတီဖေရှားခံလိုက်ရပြီတဲ့နောက်မှာဘသူအောက်လွတ်တော်ဥက္ကဋ္ဌဖြစ်လာနိုင်ပွဲရှိနေပါလေဆက်သွဲမိမြတ်ချက်ကိုတင်ဆက်ပေးပါမယ်။နောက်စကိုင်းတိုင်းကောလင်းဝင်းသူဘက်မှာပြစ်ခတ်မှုတွေဖြစ်နေတာနဲ့ပတ်သက်လို့တော့
ကောလင်းမျိုးဆုံးတာနဲ့ကျွန်တော်ကောလင်းမျိုးနဲ့ဆုံးတယ်လို့ဖြစ်တာကြားတဲ့အချိန်ကြီးနေဖြစ်တဲ့ဝင်းသူနဲ့ကကတ်ရစ်ဖြစ်တာဝင်းသူနဲ့ကြတော့ကျွန်တော်တို့ကောလင်းမျိုးအဝင်ထိအောင်ပါသွားတာပေါ့
ကောလင်းဝင်းသူဘက်ကအခြေအနေတွေကိုတော့မကြခင်မှာအပြည့်စုံတင်ပြပေးသွားဖို့ရှိပါတယ်။ဒီနောက်ဒီတရုတ်နိုင်ငံမှာကျင်းပနေတဲ့အာရှအားကစားပြိုင်ပွဲမှာမြန်မာအသင်းကဘယ်လိုပြိုင်ပွဲတွေဝင်ပြန်ပြီးပါစုစည်းတွေရထားလဲဆိုတာကိုလည်းနောက်ပိုင်းမှာတင်ပြပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကုစော်မိုးကျော်နဲ့အတူတင်ပြပေးပါမယ်ရှင
်။မက္ကဆီကိုနဲ့အမေရိကန်နယ်စပ်မှာတိုင်းထပ်မံတိုးချဲ့ဆောက်လုပ်ဖို့ကိုသမ္မတဂျိုးဘိုင်ဒန်အစိုးရကကြာတာပတင်းနေ့မှာတိုးတိုးတိတ်တိတ်ပဲကြေညာခဲ့ပါတယ်။ဒီမက္ကဆီကိုနယ်စပ်တိုင်းကာယန်ရေးဟာသမ္မတဒေါ်နယ်ထရန့်ရဲ့ထင်ရှားတဲ့မူဝါဒတစ်ခုလည်းဖြစ်ခဲ့ပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့တိုင်းတွေဆောက်လုပ်ဖို့အတွက်ငွေဟာအရင်ကတည်းကဥပဒေပြုပြဋ္ဌာန်းထားပြီးဖြစ်တဲ့အတွက်တိုင်းဆောက်လုပ်တဲ့နေရာမှာပဲအသုံးပြုနိုင်တယ်လို့ပြောဆိုပါတယ်
။ I tried to get them to reappropriate to redirect that money. They didn't. They wouldn't. And in the meantime, there's nothing under the law other than they have to use money.
ဒီငွေတွေကနေစပ်တတိုင်းစောက်ဖို့တတ်မှတ်ထားတာပါဒါကိုကျွန်တော်ကပြုပြင်ပြီးအခြားနေရာမှာသုံးဖို့ကြိုးစားပါသေးတယ်သူတို့ကမလုပ်ကြပါဘူးဒါကြောင့်ဒီငွေတွေကဒီခုအချိန်မှာပြဋ္ဌာန်းတဲ့အတိုင်းအသုံးပြုရုံကလွဲပြီးအခြားနည်းလမ်းမရှိပါဘူးလို့သမ္မတဘိုင်ဒန်ကပြောဆိုသွားတာပါအမေရိကန်ပြည်တွင်းလုံခြုံရေးဌာနဝန်ကြီးအလဟွန်ဒရိုမေယော့ကကတော့နေစပ်ကိုတရားမဝင်ဝင်ရောက်လာတာတွေကိုကင်တွယ်ဖို့တတိုင်းနဲ့လမ်းတွေအတွက်အသုံးပြုနိုင်တယ်လို့မှတ်တမ်းတင်ရှိထားတာရှိတယ်လို့ပြောပါတယ်တတိုင်းအစ်ကိုရွှေပြောင်းဝင်ရောက်လာသူတွေအများအပြားရောက်ရှိလာတဲ့ Rio Grande မြဝန်းဒေသမှာတည်ဆောက်မှာဖြစ်ပါတယ်ဒီဘန်နာနဲ့အတွင်းအဲ့ဒီနေရာမှာတရားမဝင်ဝင်ရောက်လာသူ 24,500 ကျော်ရှိတယ်လို့ဝန်ကြီးကပြောဆိုခဲ့ပါတယ်မက္ကဆီကိုနယ်စပ်တတိုင်းကာယန်ရေးကိုသမ္မတဒေါ်နယ်ထရန့်ကအကောင့်အထည်ဖော်ခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကအငင်းပွားဝေဖန်မှုတွေရှိခဲ့ပါတယ်2021ခုနှစ်သမ္မတဘိုင်ဒန်အာဏာရခါစားကနယ်စပ်တတိုင်းဆောက်လုပ်ဖို့ပြည်သူတွေရဲ့အခွန်ငွေတွေကိုနောက်ထပ်အသုံးပြုတော့မှာမဟုတ်ဘူးလို့ပြောဆိုခဲ့ပူပါတယ်
။ယူကရိန်းနိုင်ငံရှေ့မြောက်ပိုင်းကရွာတွေမှာရုရှားရဲ့ဒီကြာတာပင်းတွေကတိုက်ခိုက်မှုကြောင့်အနည်းဆုံးလူ52ဦးသေဆုံးခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။မိုလဒိုဗီမှာတိုက်ခိုက်မှုကြောင့်ခါကီဖ်ဒေသဖရိုဇန်ရွာမှာဆိုင်းဒဆိုင်နဲ့ကော်ဖီဆိုင်ဒဆိုင်ထိခိုက်ခဲ့ပြီးသေဆုံးသူတွေထဲမှာတော့6နှစ်အရွယ်ကလေးငယ်တဦးလည်းပါဝင်တယ်လို့ဒဏ်ရာရသူတွေထဲမှာလည်းကလေးငယ်တူပါပါတယ်။ရုရှားတပ်တွေကရွာကိုတုံးချီနဲ့ပစ်ခတ်တာလားဘုံကျဲတာလားဆိုတာတော့ရှင်းရှင်းလင်းလင်းမသိပါဘူး။အခင်းဖြစ်တဲ့နေရာမှာကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်နေစေ။ယူကရိန်းက Telegram ကနေတဆင့်သတင်းထုတ်ပြန်ပါတယ်။တာဝန်ရှိသူတွေထုတ်ပြန်တဲ့ဗီဒီယိုထဲမှာတော့မိလောင်နေတဲ့အပျက်စီးတွေကြားမှာကယ်ဆယ်ရေးလုပ်သားတွေရှာဖွေရေးလုပ်နေတာကိုတွေ့ရတယ်လို့ရုပ်လောင်းတချို့ကိုလည်းတွေ့ရပါတယ်။တစ်ဖက်မှာတော့ Odessa, Mykolaiv, Kharkiv ဒေသတွေမှာရုရှား drone 29စင်းတွေကဒီ24စင်းကိုဖျက်ဆီးခဲ့တဲ့အကြောင်းယူကရိန်းစစ်တကကြာတာရင်းနေမှာပြောပါတယ်။ယူကရိန်းသမ္မတဗိုလိုဒီမီယာဆာလန်စကီကတော့ဒီစပိန်နိုင်ငံမှာဥရောပတိုက်ကခေါင်းဆောင်90လောက်ပါတဲ့ထိပ်သီးဆွေးဝေးတစ်ခုကိုတက်ရောက်နေစင်မှာပဲဒီဟိုဆာတိုက်ခိုက်မှုဖြစ်ခဲ့တာပါ။အဲဒီမှာသမ္မတဆာလန်စကီကရုရှားကျူးကျော်မှုကိုဟန်တားနိုင်ရေးစီးရေးအကူအညီပို့မှုရရှိဖို့အနောက်မဟာမိတ်တွေကိုစီးယုံနေတာဖြစ်ပါတယ်။ရုရှားရဲ့အကြမ်းဖက်မှုကိုရပ်တန့်သင့်ပြီလို့လည်းဆာလန်စကီက Telegram ကနေရေးသားခဲ့ပြီးတော့အထူးသဖြင့်လေကြောင်းရန်ကာကွယ်ရေးအားကောင်းဖို့နဲ့ယူကရိန်းတပ်ဖွဲ့တွေကိုအားဖြည့်အင်အားဖြည့်တင်နိုင်ဖို့အတွက်ဥရောပခေါင်းဆောင်တွေကိုတိုက်တွန်းခဲ့ပါတယ်ရှင်။
ရုရှားအနေနဲ့နျူကလ িয়ার လောင်စာ3ပက်ထိန်ခရုဒ်မစ်ဆိုင်းကိုစမ်းသပ်အောင်မြင်သွားပြီဖြစ်ကြောင်းဒါအပြင်နျူကလ িয়ার မစမ်းသပ်ရေးသဘောတူညီချက်လက်မှတ်ရေးထိုးထားတာကိုပြန်လည်ရုပ်သိမ်းကောင်းရုပ်သိမ်းမယ်လို့ကြာတာပတင်းတွေတုန်းကသမ္မတပူတင်ကပြောဆိုလိုက်ပါတယ်။ရုရှားအနေနဲ့နျူကလ িয়ার လောင်စာ3ဘူရီဘစ်စနစ်ခရုဒ်မစ်ဆိုင်းနဲ့တိုက်ချင်းပစ်စမတ်ပက်ထိန်ဘလတ်စတစ်မစ်ဆိုင်းတွေကိုအောင်မြင်စွာစမ်းသပ် PCP ထုတ်လုပ်နိုင်ဖို့လှုံ့ဆော်နေတယ်လို့သမ္မတပူတင်ကနိုင်ငံတကာမူဝါဒရေးရာကြမ်းကျင်သူများဆွေးနွေးပွဲမှာပြောဆိုခဲ့တာပါအနောက်တိုင်းလက်နက်ကြမ်းကျင်သူတွေကတော့အဲ့ဒီနျူကလ িয়ার လောင်စာ3အင်ဂျင်တက်ထားတဲ့လက်နက်ဟာသိပ်စိတ်မချရဘဲလေထဲမှာပြန်တန်းချိန်ဟာလည်းအခြားမစ်ဆိုင်းတွေနဲ့ကြာတယ်လို့ပြောဆိုထားပါတယ်ဒီလုံးလက်နက်တွေဟာနျူကလ িয়ার ထိပ်ဖူးတပ်ဆင်ပစ်ခတ်နိုင်တဲ့အမျိုးအစားတွေဖြစ်မယ်လို့လည်းသူတို့ကသုံးသပ်ပါတယ်သမ္မတပူတင်ပြောကြားရမှာအမေရိကန်ပြည်ထောင်စုက1996ခုနှစ်ကနျူကလ িয়ার စမ်းသပ်မှုတားမြစ်ထားတဲ့သဘောတူညီချက်ကိုလက်မှတ်ထိုးခဲ့ပေမဲ့အတည်ပြုလိုက်နာခြင်းမရှိပါဘူး။ရုရှားကတော့လက်မှတ်ထိုးပြီးအတည်ပြုခဲ့တယ်လို့သူကပြောပါတယ်။ဒါကြောင့်ရုရှားနဲ့အမေရိကန်လိုပဲလှုပ်ဆောင်ပါမယ်။ဒီသဘောတူညီချက်ကိုပြန်လည်ရုပ်သိမ်းကောင်းရုပ်သိမ်းမယ်လို့သမ္မတပူတင်ကပြောဆိုပါတယ်။ရုရှားကဆိုဗီယက်ယူနီယံမပြိုကွဲပြီးတစ်နှစ်အလို1990ခုနှစ်မှာနောက်ဆုံးတစ်ကြိမ်နျူကလ িয়ার စမ်းသပ်ခဲ့ပြီး2000ခုနှစ်မှာနျူကလ িয়ার စမ်းသပ်မှုပိတ်ပင်တားဆီးတဲ့နိုင်ငံတကာသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးလိုက်နာဖို့အတည်ပြုခဲ့ပါတယ်။
ထိုင်ဝမ်ကိုပိတ်ဆို့ဟန်တားမှုတွေလှုပ်ဆောင်ပေးတရုတ်နိုင်ငံရဲ့ကျိုးပန်းမှုမှန်သမျှဟာစိုးရွားတဲ့အကျိုးဆက်တွေကြုံရမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဌာနရဲ့ Indo-Pacific လုံခြုံရေးဆိုင်ရာလက်ထောက်အတွင်းဝင် Ellie Redner ကကြာတာရင်းနေမှာပြောပါတယ်။တရုတ်အနေနဲ့တန်ဖိုးကြီးကြီးပြန်လဲပိတ်ဆက်ရမှာဖြစ်တယ်လို့အန်ရီကလည်းအလွန်အလွန်ကိုများပါတယ်လို့ Redner ကဝါရှင်တန်ကဆွေးနွေးပွဲတစ်ခုမှာပြောဆိုသွားတာပါ။ထိုင်ဝမ်ကိုအင်အားသုံးသိမ်းယူနိုင်ဖို့ကျိုးပန်းချက်အနေနဲ့ကျွန်းကိုဝန်းရံပိတ်ဆို့မလားဆိုတဲ့တရုတ်ရဲ့ဆန္ဒကိုအမေရိကန်ကတန်တရာရှင်းနေတာပါ။ဧပြီလထဲမှာတရုတ်စစ်တပ်ကစီးရေးလေ့ကျင့်မှုအများအပြားကိုနောက်ဆုံးပြုလုပ်ထားပြီးဂျာကထိုင်ဝမ်ကျွန်းကိုပိတ်ဆို့ဖို့လေ့ကျင့်ပြင်ဆင်တာလို့တရုတ်နိုင်ငံပိုင်မီဒီယာကဖော်ပြခဲ့ပါတယ်။ဒါပေမဲ့ဒီလိုထိုင်ဝမ်ကိုပိတ်ဆို့အရေးယူမှုစတင်ခဲ့ရင်မိနစ်ပိုင်းအတွင်းမှာပဲကမ္ဘာစီးပွားရေးစောက်ထိုးကျဆင်းသွားမှာဖြစ်ပြီးတရုတ်ကြောင့်ဖြစ်လာတဲ့စီးပွားရေးအကျက်အတည်းတန်ကိုနိုင်ငံတိုင်းခံရမှာဖြစ်တဲ့အကြောင်းလက်ထောက်အတွင်းဝင် Redner ကပြောပါတယ်။စိုးရတဲ့စီးပွားရေးတိုက်ရောက်မှုကြောင့်နိုင်ငံတကာအတိုင်းဝိုင်းကထိုင်ဝမ်ကိုထောက်ခံပြီးတရုတ်အပေါ်ဆန့်ကျင်ကြမှာဖြစ်တယ်လို့လည်း Redner ကပြောပါတယ်ရှင်။
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.73 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့တောက်ကြနဲ့မနက်ဖက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ယူရန်နိုင်ငံမှာပြီးခဲ့တဲ့ရက်ကအစ္စလာမစ်ခေါင်းစည်းပေါ်ဝါမွေးစင်ပဲကြောင်းသွားစဉ်ဘူရာယုံမှာဒဏ်ရာနဲ့ဒရစ်လစ်မေမျောပြီးဆေးရုံတင်ထားရတဲ့အသက်16နှစ်အရွယ်ကျောင်းသူလေးအမစ်တာဂရဘန်ရဲ့မိခင်ကိုအီရန်အာဏာပိုင်တွေကကြာတာပတင်းနေမှာဖမ်းဆီးလိုက်ပါတယ်။အမစ်တာဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကကြောင်းသွားစဉ်အီရန်မှာမွေးစင်မနေရပြဋ္ဌာန်းထားတဲ့ခေါင်းစည်းပေါ်ဝါကိုမွေးဖဲတငယ်ချင်းတွေနဲ့အတူသွားခဲ့ပါတယ်။မြို့တော်တဟီရန်မှာရှိတဲ့အမတ်လေးမြေရောက်ရထားလိုင်းကိုစီးနှင်းခဲ့ပြီးရှူရဟာစကွဲယားစတေရှင်မှာသူ့ကိုတစုံတယောက်ကတွန်းလှည့်ခဲ့တဲ့အတွက်တန်တန်းနဲ့စောင့်မိပြီးတတိလစ်မေမျောသွားခဲ့တယ်လို့လူအခွင့်အရေးလှုပ်ရှားသူတွေကပြောဆိုပါတယ်သူ့ကိုဖာဂျာလီတက်စစ်ဆေးရုံမှာတင်ထားပြီးသူနဲ့ပတ်သက်တဲ့နောက်ဆက်တဲ့သတင်းတွေမရရှိသလိုတတိလစ်မေမျောနေဆဲဖြစ်တယ်လို့ယူဆပါတယ်မြေအောင်ယထာကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်မဆော့ဒိုရိုစတီကတော့အမစ်တာဟာသွေးအားနည်းပြီးမူးလည်းတတိလစ်သွားတာဖြစ်နိုင်ကြောင်းနဲ့တစုံတယောက်ကတွန်းလှဲ့တဲ့ဆိုတဲ့မှတ်တမ်းပုံတွေလည်းမရှိဘူးလို့ပြောဆိုပါရတယ်။ပြီးခဲ့တဲ့ဗုဒ္ဓနေ့တုန်းကတော့သတင်းမီဒီယာတွေနဲ့ဆက်သွယ်ပြောဆိုတာတွေမလုပ်ဖို့ကြောင်းသူတွေအမေတာရဲ့မိသားစုနဲ့တငယ်ချင်းတွေကိုချင်းချောက်တာတွေရှိတယ်လို့ယုံကြည်ရသူတချို့က VOA ကိုပြောဆိုခဲ့ပါတယ်။အမေတာနဲ့ပြသပြီးနောက်ထပ်ဘာသတင်းမှမရရှိဘူးလို့သူ့ရဲ့အဖေကတော့ဗုဒ္ဓနေ့တုန်းကပြောပါရတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလတုန်းကအသက်22နှစ်အရွယ်မိန်းကလေးမာရှာအာမနီကိုခေါင်းစည်းပေါ်မှာမွေးစင်တဲ့အတွက်ဖမ်းဆီးထားစဉ်တည်ဆုံခဲ့တာကြောင့်ဆန္ဒပြအုံကြွားမှုတွေဖြစ်ပြီးဒီနှစ်စံပိုင်းမှာဘာသာရေးရဲတွေကစောက်ကြကြီးမတ်ဖို့လမ်းတွေပေါ်မှာပြန်လဲပေါ်ပေါက်လာခဲ့ပါတယ်
။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကကြာတာရင်းတွေကတင်သွင်းတဲ့အစီအစဉ်အကြောင်းမှာအာဖရိကနယ်ပယ်တွေအပေါ်စနစ်တကျလူမျိုးရေးခွဲခြားနေတာကိုတိုက်ဖျက်ရေးအတွက်အမေရိကန်ရာဇဝတ်မှုဆိုင်ရာတရားစီရင်စနစ်ကိုအရေးကြီးပြုပြင်ပြောင်းလဲဖို့တောင်းဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာလူမျိုးရေးခွဲခြားမှုကျွံပြုတ်မှုနဲ့အတ္တလန်နိတ်သမုဒ္ဒရာဖျက်ချော် ကျွန်းကုံတွယ်ခဲ့မှုရဲ့သမိုင်းအမွေကိုဒီကနေ့ခင်မှာလဲဆက်ခံနေပြီးအသားရောင်လူမျိုးလိုက်ခွဲခြားဆက်ဆံတာရဲတွေကတက်ဖြတ်တာနဲ့တခြားလူအခွင့်အရေးချိုးဖောက်မှုပုံစံတွေဆက်လက်တရှိနေတဲ့အကြောင်းစာမျက်နှာ32မျက်နှာပါတဲ့အစီရင်ခံစာမှာဖော်ပြထားတာပါ။အမေရိကန်ပြည်ထောင်စုအတွင်းရာဇဝတ်မှုဆိုင်ရာအရေးယူခံရတဲ့အထက်မှာအာဖရိကနယ်ဝါးတွေအလွန်များပါဝင်နေတာတွေ့ရတယ်လို့ကုလသမဂ္ဂရဲ့လွတ်လပ်တဲ့ပညာရှင်တဦးဖြစ်တဲ့ Tracy Kisi ကကောင်စီကိုတင်ပြခဲ့ပါတယ်။ရဲတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုကြောင့်တိုက်ဆုံခဲ့ရတဲ့အာဖရိကနယ်ဝါးတွေရဲ့တစ်ဖက်ဆောင်းနေမြင့်တက်နေတဲ့ကိန်းဂဏန်းတွေနဲ့အဲ့ဒီအခြေအနေကထိတ်လန့်တုန်လှုပ်ဖွယ်ရာဖြစ်တယ်လို့ပြောခဲ့ပါရရှင
်။ဆီးရီးယားနိုင်ငံဟုံးမြို့မှာကြာတာပတိနေ့ကဗိုလ်တင်တန်းစင်ပွဲတစ်ခုကိုဒရုန်းနဲ့တိုက်ခိုက်ခဲ့တဲ့အတွက်တင်တန်းစင်အရာရှိတဲ့အပါအဝင်ထိခိုက်သေဆုံးမှုတွေရှိခဲ့တဲ့အကြောင်းဆီးရီးယားကာကွယ်ရေးဝန်ကြီးဌာနရဲ့ဌာနနဲ့ဆီးရီးယားစစ်ပွဲစောင့်ကြည့်အဖွဲ့တွေကထုတ်ပြန်ပြောဆိုပါတယ်ဒီတိုက်ခိုက်ခံရတာကိုစီးရီးယားစစ်ဘက်ကအတည်ပြုခဲ့ပေမဲ့ထိခိုက်သေဆုံးသူတွေအရေအတွက်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့ထိခိုက်ဒဏ်ရာရရှိခဲ့တဲ့အထက်မှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်ပြီးစိုးရိမ်ရတဲ့အခြေအနေရှိတယ်လို့တော့ပြောဆိုပါတယ်။ဗြိတိန်အခြေစိုက်စီးရီးယားစောင့်ကြည့်ရေးလူအခွင့်ရေးအဖွဲ့ကတော့ဒီစစ်တပ်အရာရှိတွေနဲ့အရသာ60လောက်သေဆုံးပြီး120လောက်ဒဏ်ရာရရှိခဲ့တယ်လို့ပြောဆိုထားပါတယ်။စီးရီးယားအစိုးရကိုလိုလားတဲ့သတင်းထတာတခုကတော့တည်ဆုံသူ66ဦးရှိပြီး190ကျော်ဒဏ်ရာရတယ်လို့ပြောဆိုပါတယ်။စီးရီးယားစစ်တပ်ကတော့နိုင်ငံတကာတပ်ဖွဲ့တွေကထောက်ပံ့ပေးထားတဲ့အစွန်းရောက်တည်းရဲ့လက်ချက်လို့ဆွဆွဲထားပါတယ်။ဒီတိုက်ခိုက်ခံရပြီးနောက်တပုံတပ်ဖွဲ့တွေရှိရာအိုက်ဒယ်မြို့ကိုစီးရီးယားအစိုးရလက်ထက်ကဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒါအပြင်ဂျာတာပတိနေမနက်ပိုင်းမှာအချောရတူရောက်ကိုလည်းဘုံကျဲတိုက်ခိုက်ခဲ့တဲ့အတွေ့ကူညီထောက်ပံ့ရေးဝန်ထမ်းတဦးအပါအဝင်ကလေးငယ်၄ဦးနဲ့အမျိုးသမီး2ဦးတည်ဆုံခဲ့ပါတယ်။
ဆီးရီးယားနိုင်ငံမြောက်ပိုင်းကခါတက်ဖွဲ့ရီရဲ့ကိုပစ်ခတ်တဲ့ဒီတူရကီ drone တစ်စင် American တက်ဖွဲ့ရီရှိရာအနီးအနားထိကိုပြန်ဝဲလာခဲ့တာကြောင့် US F-16 တိုက်လေယာဉ်တွေကအဲ့ဒီ drone ကိုပစ်ချခဲ့ပါတယ်။ American တက်ဖွဲ့ရီအခြေစိုက်တဲ့နေရာကနေ10ကီလိုမီတာအကွာလောက်သာဝေတော်တဲ့ဟာဆာကာမြို့အနီးကိုတူရကီတက်ဖွဲ့ရီကစက်တိုက်ပစ်ခတ်နေတာကိုကြာတာရင်းဒီအစောပိုင်းကလေးက American စစ်ဘက်အရာရှိတွေကစောင့်ကြည့်နေခဲ့တဲ့အကြောင်းပင်ဒဂွန်စစ်ဌာနချုပ်ကပြောပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့ခါတက်ဖွဲ့ဝင်တွေထိမ့်ကျုံထားတဲ့ဒေသတွေကပြစ်မှတ်တွေကိုကြာတာရင်းနေမှာတူရကီက drone နဲ့အရှိန်မြင့်တိုက်ခိုက်ခဲ့ပြီးအဲ့ဒီမှာလူဆယ်ဦးထက်မနည်းသေဆုံးခဲ့တဲ့အကြောင်းဒေသတာဝန်ရှိသူတွေကပြောပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းခါမီရှာလီက VOA သတင်းတောက်ရဲ့သတင်းပေးပို့ချက်အရကတော့အဝေးထိန် drone နဲ့တိုက်ခိုက်မှု17ကြိမ်ထက်မနည်းပြုတ်လုခဲ့တယ်လို့ပြောပါတယ်။တရားပေးဆက်ယုံနဲ့ပြည်တွင်းနေရဲစွန့်ခွာသူတွေလက်ခံထားတဲ့စခန်းတဝိုက်အပါအဝင်ဒေသရင်းကရက်သားအခြေခံအဆောက်အုံတွေပြစ်မှတ်ထားတိုက်ခိုက်ခံရတဲ့အကြောင်းခတ်လာချန်ဒီအဖွဲ့ကပြောပါတယ်ရှင်။အော်တိုဘာလ6ရက်တောက်ကြနေမနက်ခင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်ပါတွေနဲ့တွဲဆုံမင်းမြန်ကန်းကိုတင်ဆက်ပေးပါမယ်။စကိုင်းတိုင်းကောလင်းနဲ့ဝင်းသူဘက်ကကြေးရွာတွေပြစ်ခတ်ခံရတဲ့သတင်းကိုမတင်ပြခင်မှာအခုအရင်ဆုံးဒီအမေရိကန်နိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆက်သွယ်မင်းမြန်ချက်တစ်ခုကိုတင်ပြပေးပါမယ်။Republican Auditor ဥက္ကဋ္ဌ Kevin McCarthy ကိုသူ့ရဲ့ Republican Party ဝင် Auditor အမတ်တွေကပဲဦးဆောင်ပြီးယာရုကနေမဲခွဲဖြုတ်ချလိုက်တာကသမားဝင်ဖြစ်ရဖြစ်သွားပါတယ်။ Auditor မှာနောက်တက်လာမဲ့ဥက္ကဋ္ဌဘယ်သူဖြစ်နိုင်မလဲ။နောက်တက်လာမဲ့သူဟာသမ္မတ Joe Biden ရဲ့ Democrat အစိုးရနဲ့ညှိနှိုင်းဆောင်ရွက်နိုင်မဲ့အခြေအနေရှိပါမလား။စာတာတွေကိုတော့ကိုအောင်က Ohio ပြည်နယ် Cincinnati မြို့ကဦးကိုကိုတော်ကိုဆက်သွယ်မေးမြန်းချပါရရှင်။
ဟုတ်ကဲ့ဦးကိုကိုတော်ရေဒီအမေရိကန်အောက်လွှတ်တော်မှာပေါ့နော်အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာသီကိုယာရီကနေဖြုတ်ချလိုက်တယ်ဆိုတာကတော့ဒါသမိုင်းဝင်အဖြစ်ပြက်ပါသူဟာပထမဦးဆုံးယာရီကနေဖြုတ်ချခံရတဲ့အောက်လွှတ်တော်ဥက္ကဋ္ဌလည်းဖြစ်ပါတယ်ဆိုတော့ဒီသူ့ကိုဖြုတ်ချတဲ့သူတွေကတော့ကေဗင်မက်ကာသီကဒီဒီမိုကရက်တီနဲ့ဟိုအပေးယူလုပ်လို့ဆိုပြီးတော့ဟိုပြောတာပေါ့လေနောက်တစ်ခုကသူကပေးထားတဲ့ဂရီတွေကိုမတီးဘူးဆိုပြီးတော့လည်းပြောပါတယ်ဆိုတော့ကေဗင်မက်ကာသီဘက်ကတော့ပြန်ခြေပထားတာရှိပါတယ်သူကတော့ဒါဘာပဲပြောပြောအစိုးရအသုံးစရိတ်တွေချပေးလိုက်တယ်ဆိုတဲ့ကိစ္စကဒီအစိုးရလုပ်ငန်းတွေပုံမှန်လည်ပတ်မှသာတိုင်းပြည်အတွက်အားလုံးအဆင်ပြေမယ်ဆိုပြီးတော့သူ့ဘက်ကခုခံခြေပပါတယ်ဆိုတော့ဦးကိုကိုတော်အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သုံးသပ်ပြောအောင
် Democrats နဲ့သူကဟိုလောက်သူဒီ governmentbudget ကိုဖြစ်အောင်ဆိုတူတူကလုပ်တယ်ဆိုတာတော့ရှိပါသို့တော်လည်းပဲ democracy ကမကျေနပ်တာကတော့ဒီသူကဒီ Biden ကို impeachment လုပ်မှာတို့ဆရာတို့သဘောတူထားတယ်နောက်ပြီးတော့ဒီတောက်လျှောက်ပဲ democracy ရဲ့ဘောထားတွေကိုအမြဲ against လုပ်လာတယ်ပါရှိနေတဲ့အတွက်ကြောင့် democracy ကတော့သူ့ကိုမကျေနပ်လို့သူ့ကိုဒါ Republicans vote ပေးပြီးတော့ဖြုတ်လိုက်တာအဲ့ဒီထဲမှာ Republican က၈ယောက်ကတော့ဟို Donald Trump ရဲ့ဘက်တော်သားတွေပေါ့လေသူတွေကလုံးဝမကျေနပ်တော့သူ့ကို against လို့ဖြုတ်လိုက်တာ216-210ချင်ပါတယ်အဲ့လိုမျိုးအဲ့နဲ့သူပြုတ်သွားတော့အဲ့တော့သူပြုတ်သွားတာအဓိကတော့ဒီ Republican တွေမကျေနပ်တာအဓိကပဲပေါ့လေဒါပေမဲ့ Democrat တွေကလည်းသူရှိနေတာကိုမကျေနပ်ဘူးမသိထင်တဲ့အတိုင်းပဲအခုသူပြုတ်တာနဲ့ကိုပဲ now temporary တက်တက်တယောက်ကစပြီး Nancy Pelosi နဲ့သူရဲ့ second in command ကိုလည်းဟိုရုံးကန်းဒီဘာတွေပိတ်တယ်ပါညာဆက်ချက်ချင်းသတင်းတွေထွက်လာတာကြားမှာပ
ါ The office of Speaker of the House of the United States House of Representatives is hereby declared vacant.
အခုဆိုလို့ရှိရင်ဒါအောက်လွတ်တော်ဥက္ကဋ္ဌရွေးမယ်အဲ့ဒီထဲမှာအဲပို့ပြီးတော့နာမည်ရှိတဲ့သူတွေကတော့ Louisiana ကအောက်လွတ်တော်အမတ် Steve Scalise နောက်တစ်ယောက်ကတော့ဥက္ကူတော်ရုံနေတဲ့ Ohio ပြည်နယ်ကအောက်လွတ်တော်အမတ် Jim Jordan ပေါ့ Jim Jordan ကတော့ဟိုတော်တော်လေးသဘောထားတင်းမာတဲ့သူဆိုပြီးတော့လည်းပြောကြတာမျိုးတွေရှိပါတယ်ဆိုတော့ဟိုသူတို့အแทမရောဘသူတွေကအောက်လွတ်တော်ဥက္ကဋ္ဌဖြစ်လာနိုင်ပါလဲ
Jim Jordan ကတော့သူက very strong သူကဒီ conservative တယောက်ဖြစ်တယ် Trump ရဲ့လူတယောက်ဖြစ်တယ်တောက်လျှောက်ပဲ Trump ဒီဒမရဝယူကပ်ဝယ်ရှုံးလုံးကဒီယူကပ်ဝယ်ဖြစ်ရမှာသူက against လောက်လာတဲ့လူနာပြီး electoral vote ကElectoral College for Kurama to assign below ဖြစ်ဆိုတဲ့သဘောမျိုးတွေလောက်ခဲ့တယ်။ဆိုတော့သူကတော့အတော်လေးကိုဟို Donald Trump နဲ့လူဖြစ်နေတဲ့အတွက်ကြောင့်ဒီ Republican နဲ့မှာတော့သူကတော်တော်ဘလော့ခ်ဟောင်းလေနာမည်ကြီး popular ဖြစ်တယ်ပေါ့နော်။ဆိုတော့သူရမယ်လို့တော့ထင်ရတာပဲ
။အခုဆိုလို့ရှိရင်ဒါ Kevin McCarthy ကဒီအစိုးရပုံမှန်လဲပတ်နိုင်အောင်လို့ပေါ့နော်ယာယီလဲပတ်နိုင်အောင်လို့သူကအစိုးရအသုံးစေးကိုအဲချပေးလိုက်တယ်ဒီမိုကရက်အစိုးရအတွက်ပေါ့ဆိုတော့ဒီအထူးသဖြင့်တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲ Republican တွေကသူ့ကိုဖြုတ်ချတာဆိုတော့နောင်တက်လာမဲ့ Republican အောက်လွှတ်တော်ဥက္ကဋ္ဌရဲ့သဘောထားအခြေအနေရောဘယ်လိုရှိနိုင်မှာလဲ
အခုနပြောလို့ပေါ့လေအဲ့တော့ Jim Jordan တို့ဘာလို့ကလဲ very ဟို strong ဆိုတော့against democrats or the budget ကြီးက45ရက်တော့အခု set run လုပ်လို့ရပြီဟာလား federal operation ပေါ့လေဒီ government က now တစ်ခါထပ်ပြီးတော့သူကဟိုနောက်နှစ်အတွက်ကို2024အတွက်ကိုအတည်ပြုအောင်မှာဆိုတော့အတော်လေးခက်ခဲမယ်ခင်ဗျ Biden ရဲ့ fiscal year 24 or FY24 ကသူကဒီပြည်သူလူထုဒီအတွက်အခြေခံပြည်သူလူထုတွေရဲ့ကျန်းမာရေးလူမှုရေး health insurance အရာတွေကိုအများကြီးတိုးတွန်းဖို့သူကလှုပ်ထားတယ်။နောက်ပြီးတော့ဒီ corporate တွေချမ်းသာတဲ့လူတွေဟို pharmaceutical ဆေးဝါးထုတ်လုပ်တဲ့လူတွေနောက်ဒီရေနံ company ကြီးတွေ corporate ကြီးတွေပေါ့လေလုပ်ငန်းရှင်ကြီးတွေရဲ့ဝင်ငွေတွေကိုသူကပို့ပြီး tax ပို့ကောက်မယ်သူကပို့ပြီး share လုံးရမယ်PD budget အတွက် tax အတွက်ပေါ့လေအဲ့ဒါလေးသူကလုပ်တယ်ဒါပေမဲ့သူရဲ့ budget spending ကတော့တော်တော်လေးများနေတယ်ဒါဘူး Republican တွေကဒါဘူးမကြိုက်ဘူးသူကဒီနောက်လာမယ့်ဆယ်နှစ်အတွင်းမှာဒီ tax cut လုပ်မယ် spending cover budget spending ကိုလည်း cut လုပ်မယ်ဆိုပြီးတော့သူက season ထားပါတယ်ဆိုတော့အတော်လေးလွယ်တော့မလွယ်ဘူးဖြစ
်ဟုတ်ကဲ့ဆိုတော့ဒီနေရာမှာကျွန်တော်ဟိုနောက်ဆုံးမေးချင်တာကဟို Republican တွေဘက်ကတော့အသုံးစရိတ်ကိုရှော့ချချင်တယ်နောက်တစ်ခုကဒီ Ukraine စစ်ပွဲအရေးမှာလည်းပဲဒီ American ကနေပြီးတော့ဟိုစစ်စရိတ်တွေဘာတွေထောက်ပံ့နေတာမျိုးသူတို့ကမလိုချင်ဘူးဖြတ်တောက်မယ်ဆိုတဲ့အခါကျတော့အဲကိုအခုလိုမျိုးဒီအသုံးစရိတ်တွေကိုရှော့ချမယ်ဆိုလို့ရှိရင်ရောဒီ American ရဲ့ဒီနိုင်ငံတကာမှာဟိုရှိနေတဲ့ပုံရိပ်ပေါ်ဘယ်လိုပုံစံမျိုးထိကိုက်နိုင်မယ်လို့ထင်ပါလေ
ဒီအထူးသဖြင့်ခုနကဟိုအောင်ပြောသလိုပေါ့လေနော်ဒီ Ukraine ကိုထောက်ပံ့နေတဲ့စစ်စစ်ကဒါကိုတတ်နိုင်သလောက်ရှော့ချမယ်ဆိုရင်တော့ဟိုသဘောတူဆရာရှိပါတယ်ပြည်သူလူထုဘက်ကလည်းတော်များများကဒီလိုမျိုးအမြင်မျိုးတွေရှိတယ်ဒီအဲ့တော့ American ရဲ့ပုံရိပ်ကဒီ Ukraine တစ်ခုတည်းကိုပဲ အာယုံဆိုင်နေလို့မရဘူး။ချာတော့ဒေသတွေဒီမှာအာရှအာဖရိကဥရောပနဲ့မကောက်ပါလား။အာရှအာဖရိကနဲ့ Pacific ဒေသတွေမှာလည်းပဲသူအာယုံပိုဆိုင်ပြီးဖို့လိုပါတယ်။အဲ့တော့ဟို Ukraine ရဲ့စစ်ရေးကိုထောက်ပံ့နေတာကိုရှော့ချလိုက်ပြီးတော့မှအခြားနေရာတွေမှာလှည့်ပြီးသုံးနိုင်မယ်ဆိုလို့ရှိရင်လည်းဒီအမေရိကန်ရဲ့ပုံရိပ်ကကြာသွားစရာမရှိပါဘူးလို့မြင်ပါတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့အခုလို့အချိန်ပေးပြီးတော့ဖြေချပေးတဲ့အတွက
်ဟုတ်ကဲ့ခင်ဗျာကျေးဇူးပ
ါဒါတော့အမေရိကန်လွှတ်တော်မှာတိတ်မကြခင်နှုန်းကဒီမဲခွဲဆုံးဖြတ်ပြီးတော့ဖယ်ရှားခံလိုက်ရတဲ့အောက်လွှတ်တော်ဥက္ကဋ္ဌနေရာမှာဘယ်သူဖြစ်လာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့တွေ့မေးမြန်းထားတဲ့မေးမြန်းချက်ကိုကိုအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီအာရှအားကစားပြိုင်ပွဲဒီမှာဒီမြန်မာနိုင်ငံကရောဘလူးရှင်ပြိုင်နေတယ်လေဆိုတာကိုမတင်ပြပေးခင်မှာပြည်တွင်းသတင်းတပုတ်ကိုအရင်ဆုံးပြောပြပေးပါမယ်။ကောလင်းမြို့ကကြေးရွာတွေလက်လက်ကြီးတဲ့နဲ့တိုက်ခိုက်ခံရတဲ့သတင်းကိုတင်ပြပေးသွားမှာပါ။စကိုင်းတိုင်းကောလင်းမြို့မှာဒီလ၂ရက်နေ့ကစစ်ကောင်စီတပ်ဖွဲ့ဝင်မိရထားရဲဝန်ထမ်းတချို့ကိုဒေသတွင်ပြည်သူ့ကာကွယ်ရေးအဖွဲ့တွေကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်ရဲတအုပ်တိုက်ဆုံးခဲ့ရပြီးတဲ့နောက်စစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးတွေနဲ့ကောလင်းနဲ့ဝင်းသူမြို့နယ်ကခြေရွာတွေကိုပြန်လည်ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုတော့ကိုသားညူကတင်ပြပေးသွားမှာပါရှင်
။အော်တိုဝါလာ၂ရက်နေ့အင်္ဂါနေ့ကစစ်ကောင်စီတပ်ဖွဲ့ဝင်မိရထားရဲတချို့ကိုဝင်းသူနဲ့ကောလင်းဒေသပြည်သူ့ကာကွယ်ရေးအဖွဲ့တွေကပစ်ခတ်ခဲ့တာကြောင့်စစ်ကောင်စီဘက်ကတက်ချက်ကြီးတူတည်ဆုံပြီးတော့နှုတ်တံရခဲ့တယ်လို့ကောလင်းဒီသာကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ
်။မရှင်လုံဆောင်တာကကျွန်တော်တို့ဝန်သူမြို့နယ်မိုင်းကြီးပကဖအဖွဲ့ကဗျ။ကောလင်းနဲ့ဝန်သူမြို့နယ်နဲ့အဆက်များမှာပေါ့။ဒါလေးကျတော့ကျောလာကုံရွာဗျ။ကျောလာကုံရွာကံပောင်ဘောကတပိဆိုင်မှာဖြစ်တာ။တပိဆိုင်မှာဖြစ်တဲ့ကကျွန်တော်မမီးရထားရဲရီရှိတာဗျ။ဒါနဲ့ဒီဟာပြူလုံနေတဲ့ဖွဲ့တွေပေါ့။အဲ့ဒီဖွဲ့တွေကိုဟွာလောက်တာနေနေဒီနေဝင်ဒီမှာပြစ်ခတ်လိုက်တာပြစ်ခတ်လိုက်တော့မိထားရေလုတ်တဲ့ကြော်အောင်ဆိုတဲ့လူတယောက်စကားစားဘက်ကကြော်ဆိုတဲ့လူတယောက်ကြဆုံးနေအဲ့တယောက်ပဲရတယ်ကြာအဲ့ကြီးကသူ့ချီကဦးစီကလည်းသင်္ကြန်ရမိတယ
်အဲ့ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်မှာပဲကောလင်းမျိုးစစ်ကောင်စီအထိုင်တက်ကနေပြီးတော့ဝင်းသူမျိုးဘက်ကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်ခဲ့တယ်လို့ဆိုပါတယ
်ကောလင်းမျိုးဆုံးတာနဲ့ကျွန်တော်ကောလင်းမျိုးနဲ့ဆုံးတယ်လို့ဖြစ်တာကြားတဲ့အတင်းနေဖြစ်တဲ့ဝင်းသူနဲ့ကကတ်ရစ်တဲ့ဝင်းသူနဲ့ကြတော့ကျွန်တော်တို့ကောလင်းမျိုးအဝင်ထိအောင်ပါသွားတာပေါ့ပါတော့ကိုလင်းနေရဖြစ်တယ်ဝန်သူဘက်ကိုလည်းရောက်တယ်ဝန်သူမျိုးနဲ့ပဲဒီအဲ့ဘက်ကတော့ရွာတွေကတော့မရှိပါဘူးတဲတိုက်ကလေးတွေပါလေးတွေပဲရှိတော့ရွာတွေကလူစားကားစားတွေအကုန်လုံးမရှိခံထားရတာပဲလာနေရွာတွေက
အော်တိုဝါလာနေ့ရက်နေ့ညပိုင်းကစစ်ကောင်စီတပ်ဘက်ကကိုလင်းမျိုးနဲ့တဲကနေပြီးတော့ဝန်သူမျိုးဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိခဲ့တယ်လို့မနေ့ကအော်တိုဝါလာ၄ရက်နေ့ညပိုင်းမှာလည်းထပ်မံပစ်ခတ်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီလိုမျိုးလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံတွေထိခိုက်မှုနဲ့ပျက်စီးမှုတွေကိုတော့တိကျမသိရသေးဘူးလို့ဆိုရတယ်။အခုလိုပစ်ခတ်မှုတွေမဖြစ်ပွားခင်ကတည်းကကောလင်းမျိုးအသွာလာကိုစစ်ကောင်စီတပ်ကပိတ်ဆို့ထားတာကြောင့်ဒေသခံတွေဖို့သွာလာရေးအခက်အခဲရှိနေတယ်လို့စစ်ဆိုင်တချို့ကပါပိတ်ခိုင်းထားတာကြောင့်ကျမယူတပ်ပါအခက်အခဲတွေပိုရှိနေတယ်လို့ပြောပါတယ်။ဒါကြောင့်လို့မွေရနေရဲ့ကြီးတဲ့ကောလင်းဒေသခံတွေအတွက်အဆဆပိုခက်ခဲလာတယ်လို့စစ်ဆောင်ကူညီသူတွေကပြောပါတယ
်။ကျမယူကတော့တော်တော်လိုအပ်တယ်ကြာကျွန်တော်တို့ကောလင်းမျိုးနယ်ကမပြောလို့ရင်ဒီဖေးအခွင့်အရေးအားတော်တော်လေးကိုနည်းပါပါတယ်အဲ့ဒီအတွက်တော့ဆက်မရေးစောင့်ရှောက်မှုတွေနည်းပါတယ်လို့နည်းတယ်ပေါ့ညာအဲ့လိုပြောရမှာပေါ့ဒေါက်တာရန်နည်းလားဟိုကကျွန်တော်တို့ကောက်လူငယ်တွေနဲ့ရှင်းလိုက်လို့ရှင်ကျွန်တော်တို့ကောလင်းမြို့နယ်ကဘာမှကိုမဆိုင်တာကောလင်းခရိုင်ကဆက်မရေးစောင့်ရှောက်မှုနဲ့ကြတော့အခုတော်တော်ကြီးလိုအပ်တာကျွန်တော်တို့ဒီကြားနေရတဲ့တည်င်းတွေပေါ့စစ်ပေါ်မှာတွေပဲတည်းဝါအဲ့မွေစိတ်ဖြည်စင်းနဲ့ပတ်သက်လို့ဒုက္ခဖြစ်တာတွေတော့အများကြီးရှိတယ်ဆိုတော့ကျွန်တော်တို
့ဒီလပိုင်းအတွင်းမှာပဲကောလင်းမြို့နယ်ထဲမှာမွေကြိုက်ခါတဲ့လူနာက၂ရက်၃ရက်မှာတယောက်နှုံးလောက်ရှိပေမဲ့စပားရည်သိန်းချီမှာဆိုလို့ရှိရင်တနေ့တည်းကို၄-၅ရက်ဝန်းကျင်ထိရှိတယ်လို့ပြောပါတယ်စစ်တပ်ရဲ့နေမီရှင်လင်းရေးထိုးစစ်တွေတိုက်ပွဲတွေပါဝင်လေကြောင်းကပါပစ်ခတ်တိုက်ခိုက်နေတာကြောင့်ကောလင်းမြို့နယ်အပါအဝင်စကိုင်းတိုင်းအတွင်းမှာတစ်ဆုံသူတွေနဲ့အိုးရင်ဆွန့်ခွာထွက်ပြေးနေကြတဲ့စစ်ပေးဆောင်ရည်အတွက်ကတနေ့တည်းတနေ့ပို့ပြီးတော့တိုးလာနေပါတယ်စစ်ကောင်စီဘက်ကတော့ဒီစေသချေးရွာတွေကိုပြည်သူ့ကာကွယ်ရေးတပ် PDF တွေကခြေစိုက်ပြီးတော့အကြမ်းဖက်မှုတွေလုပ်နေတာကြောင့်နေမီရှင်းလေးတို့လုပ်နေတာဖြစ်တယ်လို့သတင်းထုတ်ပြန်လေးရှိပါတယ်ခင်ဗျာ
။စကိုင်းတိုင်းကောလင်းနဲ့ဝင်းသူဒေသဘက်တွေမှာပြစ်ခတ်မှုတွေဖြစ်နေတာနဲ့ပတ်သက်ပြီးတော့သတင်းပေးပို့ချက်ကိုကိုသားညူကတင်ပြပေးခဲ့တာပါ။အခုဆက်ပြီးတော့ဒီအာရှအားကစားပြိုင်ပွဲမှာမြန်မာကဘယ်လိုကစားနည်းတွေမှာဝင်ပါပြီးတော့ဘယ်လိုစုစိတ်တွေရထားသလဲဆိုတာကိုတလဲကြည့်ရအောင်ပါ။ဒီဥက္ကဋ္ဌနဲ့ဟန်ချိုးမြို့မှာကျင်းပနေတဲ့အာရှအားကစားပြိုင်ပွဲမှာမြန်မာနိုင်ငံကရိုးရာလေပြိုင်ပွဲမှာကျေးဇူးတစ်ခုထပ်မံရရှိလိုက်ပါတယ်။ဒ ကြတာရင်းကကျင်းပတဲ့အမျိုးသမီးမီတာ900ပြိုင်ပွဲမှာတတိယရခဲ့တာရှိပြီးတော့နောက်ထပ်လည်းစုစိတ်တွေရဖို့မှန်းထားတယ်လို့မြန်မာနိုင်ငံလှေလောအဖွဲ့ချုပ်ဥက္ကဋ္ဌကပြောပါတယ်။အာရှအခစားပြိုင်ပွဲဘက်ကအခြေအနေတချို့ကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကအပြည့်စုံဆက်ပြီးတော့တင်ပြပေးပါမယ်ရှင
်။19ချိန်မြောက်အာရှအခစားပြိုင်ပွဲကိုတရုတ်နိုင်ငံဟန်ဂျိုးမြို့မှာဆက်လက်ကျင်းပနေတာမှာကြတာရင်းနေ့ကတော့မြန်မာနိုင်ငံကရိုးရာလီပြိုင်ပွဲမှာခြေစိတ်တစ်ခုထပ်မံရရှိခဲ့ပါတယ်။ယူရလီ12ရောက်တွဲမီတာ900ပြိုင်ပွဲကိုမနေ့ကကျင်းပခဲ့တာမှာမြန်မာကအမျိုးသားရောအမျိုးသမီးနှစ်သင်းလုံးဝင်ပြိုင်ခဲ့ပြီးတော့အမျိုးသမီးပြိုင်ပွဲမှာတတိယရရှိခဲ့တယ်လို့ဒီနိုင်ငံဝန်ကြီးမျိုးမှာရောက်ရှိနေတဲ့မြန်မာနိုင်ငံလေလောအဖွဲ့ချုပ်ဥက္ကဋ္ဌဦးတောင်းထိုင်မင်းက VOE ကိုပြောပါတယ
်ပြိုင်ပွဲရဲ့မီတာကတော့မီတာ900ပြိုင်ပွဲပေါ့နော်မီတာ900မင်္ဂလေးပြိုင်ပွဲမှာကျွန်တော်တို့အုပ်စုနှစ်စုခွဲပြီးတော့ရှင်ပြိုင်တဲ့နေရာမှာမြန်မာကအုပ်စုမှာဒုတိယရရှိခဲ့တဲ့အတွက်ကြောင့်ပြန်ပြီးတော့ကျွန်တော်တို့ semi final တပွဲကိုထပ်ပြီးတော့ပြန်လှော်ရပါတယ်လှော်တဲ့ချိန်မှာ semi final မှာက final တက်ပြီးတော့အခု final 6သင်းမှာနောက်ဆုံးမြန်မာအနေနဲ့တတိယခြေစစိတ်ကိုရရှိခဲ့တာဖြစ်ပါတယ်ဒါကတော့အမျိုးသမီးကြိုင်ပွဲရလဒ်ဖြစ်ပါတယ်အမျိုးသမီးကတော့တတိယခြေစစိတ်ရရှိခဲ့ပါတယ်အမျိုးသားကတော့အဆင့်9နဲ့ပဲကျင်းပခဲ့ရပါတယ်
မြန်မာအစားဖွဲ့ဟာအော်တိုဘာ၄ရက်နေ့ကလည်းပိုက်ကြော်ချင်းအမျိုးသား၄ယောက်တွဲမှာရွှေစိတ်တစ်ခုရရှိခဲ့ပြီးတော့အခုတစ်ခါရိုးရာလီကနေခြေစိတ်တစ်ခုရရှိလိုက်တဲ့အတွက်ဒါဟာမြန်မာအစားအဖွဲ့အတွက်တော့ဒီပြိုင်ပွဲမှာဒုတိယမြောက်စုစိတ်ရရှိတာဖြစ်ပါတယ်အခုလိုအာရှအစားပြိုင်ပွဲမှာစုရရှိတဲ့အတွက်ဝမ်းမြောက်ခုန်ယူတယ်လို့ဦးတောင်းထိုင်မင်းကပြောပါတယ
်ဟိုအင်အားကြီးပြိုင်ပွဲတွေထဲမှာစုရရှိဖို့ဆိုတာတော်တော်လေးကျွန်တော်တို့မြန်မာအသင်းကခက်ခဲနဲ့ဒါရှင်ပြိုင်ခဲ့ရတာဖြစ်ပါတယ်အခုလိုခက်ခဲတဲ့ပြိုင်ပွဲမှာစုတစိတ်တစ်ခုစတင်ရရှိခဲ့တာတွေ့ကျွန်တော်တို့အတွက်အရန်ကိုပျော်ရွှင်စေပါတယ်အဓိကတော့ကျွန်တော်တို့မြန်မာအားစားများအားစားနေလိုက်မှာတော်တော်လေးကိုကျွန်တော်တို့ကြာဆင်းလာတာဖြစ်တယ်အဲ့ဒီအတွက်ကိုနိုင်တဲ့ဘက်ကနေကစားသမားရောအုပ်ချုပ်သူရောအဖွဲ့ချုပ်ဥက္ကဋ္ဌတွေရောဒါကိုနိုင်တဲ့ကိုဆောင်ရွက်ပေးနိုင်တဲ့ဟာမှန်သမျှကိုနိုင်ငံနဲ့ပြည်သူအတွက်ကိုစူးစမ်းပြီးတော့ဆောင်ရွက်ပေးနေတယ်ဆိုတော့အကြောင်းလေးနဲ့အဲ့ပေါ်မှာရရှိတဲ့အမျိုးမျိုးကိုလည်းကျွန်တော်တို့အများနဲ့ဂုဏ်ယူပြီးတော့ဝမ်းမြောက်သွားမယ်ဆိုတဲ့လေးကိုလည်းအသိပေးချင်ပါတယ်ခင်ဗ
ျ URL ပြိုင်ပွဲတွေကိုအောက်တိုဘာ၄ရက်နေ့ကနေ6ရက်နေ့ထိကျင်းပနေတာဖြစ်ပြီးတော့အိမ်မှာမီတာ200မီတာ900နဲ့မီတာ1000ဆိုပြီးတော့ပြိုင်ကြတာဖြစ်ပါတယ်အောက်တိုဘာ၄ရက်နေ့ကပြိုင်ခဲ့တဲ့မီတာ200ပြိုင်ပွဲမှာတော့အမျိုးသားဘက်မှရောအမျိုးသမီးဘက်မှပါအိမ်ရှင်တရုတ်အသင်းကပဲရွှေစိတ်တွေရခဲ့ပြီးတော့မြန်မာကသရုပ်ထပဲရခဲ့တာပါ URL ရဲ့မီတာ1000ပြိုင်ပွဲတွေကိုတော့အောက်တိုဘာ6ရက်နေ့ဒီနေ့တော့ကြာနေမှာကျင်းပါမှာဖြစ်ပါတယ်မြန်မာအသင်းအနေနဲ့ဒီမီတာ1000ပြိုင်ပွဲတွေမှာဘယ်လောက်ထိမျှော်မှန်းထားလဲဆိုတဲ့အပေါ်မှာတော့ဦးတောင်းထိုင်မင်းပြောတာက
မီတာ1000ပြိုင်ပွဲဖြစ်တဲ့အတွက်ကြောင့်အဲ့ပြိုင်ပွဲကြောက်ကြလေးရောမိန်းကလေးရောကျွန်တော်တို့စုတစိတ်ရရှိမယ်လို့မျှော်လင့်ထားတဲ့ကိုယ့်ရဲ့ဒီပွဲစဉ်တစ်ခုဖြစ်ပါတယ်ဒါကြောင့်မို့မြန်မာအသင်းအနေနဲ့ဒါမီတာ1000ပွဲမှာတော့အစွမ်းကုန်စုဆက်လက်ပြီးရရှိနိုင်ဖို့အတွက်ကိုကျိုးစားပြီးတော့ရှင်းပြသွားမှာဖြစ်ပါတယ်
။အော်တိုဘာ9ရက်နေ့ကြာသပတေးနေ့အထိနောက်ဆုံးရရှိတဲ့စီးရင်တွေအရတော့အရှင်တရုတ်နိုင်ငံကရွှေ199ခု၊ငွေ69ခု၊ကျင်း55ခုနဲ့ပထမနေရာမှာရပ်တည်နေပြီးတော့ဂျပန်နိုင်ငံကရွှေ44ငွေ54ကျင်း60နဲ့ဒုတိယတောင်ကိုရီးယားကရွှေ33ငွေ49ကျင်း89နဲ့တတိယနေရာမှာရပ်တည်နေပါတယ်။အရှေ့တောင်အာရှနိုင်ငံတွေထဲမှာတော့ထိုင်းနိုင်ငံကစုစိတ်အများဆုံးရရှိထားပြီးတော့ရွှေ10ခုငွေ12ခုကျင်း28ခုနဲ့အဆင့်9နေရာမှာရပ်တည်နေပြီးတော့မြန်မာနိုင်ငံကတော့ရွှေတစ်ခုကျေးတစ်ခုနဲ့အဆင့်29မှာရပ်တည်နေပါတယ်ခင်ဗျာ
ဒါကတော့တရုတ်နိုင်ငံမှာကျင်းပနေတဲ့အာရှအားကစားပြိုင်ပွဲမှာဒီမြန်မာကရိုးရာလှေပြိုင်ပွဲကျေးတစိတ်စုထပ်မံရလိုက်တဲ့အကြောင်းနဲ့အတူဒီအာရှအားကစားပြိုင်ပွဲကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုရန်နိုင်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ် VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါကျမတို့ရဲ့အစီအစဉ်တွေကိုတော့မနက်9နာရီခန့်ဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်မကြာခင်အချိန်တွင်းမှာတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုဝင်းမင်းရဲ့ကျန်းမာရေးအစီအစဉ်နောက်တိုင်းရင်းသတင်းလွှာကဏ္ဍတွေကိုလည်းတင်ဆက်ပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင
်မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA က အနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင်ဖူအမေရိကန်တန်ရဲ့အောက်တိုဘာလ6ရက်တောက်ကြနေမနက်ခင်းရေဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190ကနေရုပ်သံနဲ့ပါတိုက်ရိုက်ထုတ်လွှင့်ပေးနေပါရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါတောင်းပလောင်လွတ်မြောက်ရေးတဲ့အကြောင်းကိုတင်ဆက်ပေးမယ်ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နောက်အချိန်ပိုင်းအစာရှောင်ပြီးပြန်စားတဲ့သူတွေဘယ်လိုပုံစံနဲ့အစာကိုပြန်စားသင့်တယ်လဲဆိုရဲကျန်းမာရေးနဲ့တိုင်းရင်းသတင်းတော်အစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုအရင်ဆုံးတင်ပြပေးပါမယ်ရှင်။ဒီတစ်ပတ်မှာတော့စန်းတန်းနဲ့ခရောင်းလန်းကိုရှောက်နေတဲ့တောင်းပလောင်လွတ်မြောက်ရေးတပ်အကြောင်းကိုဥအောင်ခင်နဲ့အတူကိုညာဝင်းအောင်ကတင်ဆက်ပေးထားပါတယ်ရှင်။
မန္တလေး PDF နဲ့တန်အမ်းပလောင်တက်လက်တွဲပြီးတော့ကနောင်စစ်စင်ရေးကိုဆင်နွှဲနေတာနှစ်လကျော်သွားပါပြီ။မန္တလေးတိုင်းမရယာမြို့နယ်ကအင်ဂျင်မြိုင်လေးတပ်စခန်းကိုဇူလိုင်လ15ရက်နေ့ကရှော့တိုက်ဒုံးတွေနဲ့ပစ်ကတ်ပြီးစတင်ခဲ့တဲ့ကနောင်စစ်စင်ရေးဟာအရှင်ရနေစေဖြစ်ပုံရပါတယ်။ဩဂုတ်လအစောပိုင်းရောက်တော့နောင်ချိုမှာစစ်စင်တဲ့အတွက်စစ်ကောင်စီဘက်ကအကြအဆုံးနဲ့အပြည့်အစုံများပုံကိုလူလူနွေဦးသတင်းမှာပေါ်ပြပါတယ်တန်အားတက်ဟာလာရှိုးမြို့ပေါ်မှာစစ်သားစုဆောင်ပြီးနန့်ခမ်းနဲ့မူဆယ်မြို့နယ်အထိစစ်ကြောင်းချီတယ်လို့ရှမ်းတန်တော်စင်းကဆိုပါတယ်တန်အားတက်နဲ့မိုးကုတ် PDF ပေါင်းပြီးမိုးကုတ်မြို့နယ်မှာတိုက်ပွဲဝင်တဲ့အခါမိုးလုံးမိုင်းစစ်စင်ရေးဖြစ်သွားပါတယ်စက်တင်ဘာလလယ်မှာမိုးလုံးမိုင်းစစ်စင်ရေးစတင်ပါတယ်စစ်ကောင်စီဘက်ကထိခိုက်သိမ်းဆည်းမှုများတဲ့အတွက်လေတက်က3ချိန်ဘုံကျဲတိုက်ခိုက်ပါလေတအန်းတက်ဟာကျန်းတန်းတဲ့ခရောင်းလန်းကိုပန်းနာစွာရှောက်နေတယ်လို့နိုင်ငံတကာပြည်ထနာလေးလာရေးအဖွဲ့ International Crisis Group ကစက်တင်ဘာ4ရက်နေ့ကစစ်တမ်းထုတ်ပါလေအင်အားကြီးထွားလာတဲ့တအန်းဟာရေမြေထုတ်ချေရေးကိုဦးစားပေးတဲ့ကြောင်းရေးထားပါလေ
စစ်တအနာသိမီနောက်မှာတအောင်းအမျိုးသားလွတ်မြောက်ရေးတပ်ဟာပို့ပြီးတော့အားကောင်းလာတဲ့အတွက်ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသဖြစ်တဲ့မန်တုံနဲ့နန့်ဆန်မြို့နယ်တွေဟာပို့ပြီးတော့ကျယ်ဝန်းလာပုံရပါတယ်။တချိန်တည်းမှာပဲစစ်ကောင်စီစန့်ကျင်တဲ့လက်နက်ကင်အဖွဲ့အချို့ကိုတိတ်တဆိတ်ကူညီပံ့ပိုးနိုင်ခဲ့ပါတယ်။ဒါပေမဲ့တအောင်းနယ်မြေချဲ့ထွင်လာတဲ့အတွက်အခြားတိုင်းရင်းသားလက်နက်ကင်တွေနဲ့ဆက်ဆံရမှာအဖူအထစ်တွေရှိလာတယ်လို့ ICG Group ကဆိုပါတယ်။မွေးအစေးတိုက်ဖြက်ရေးကိုအခြေခံပြီးမတူကွဲပြားတဲ့မျိုးနွယ်စုလေးတွေကိုစုစည်းကတအောင်ဥဆောင်တဲ့ညီညွတ်ရေးကိုတိဆောက်ဖို့ကြိုးပမ်းပါတယ်အခုလိုကြီးထွားရင့်တန်ပြီးခရောင်းလမ်းမာလီမှာပန်းနှပ်စွာသွားနိုင်ဖို့အတွက်တအောင်တပ်ဟာ KIA ကချင်တပ်နဲ့ဝါတပ်ဖွဲ့တွေစီကစစ်ရေးအထောက်ပံ့ရယူပြီးစကားဆတပ်လက်ဝေကံပြည်သူစစ်နဲ့ RCSS ရှမ်းပြည်ပြန်လည်ဒူထောင်ရေးတပ်တွေကိုတိုက်ထုတ်ပါတယ
်တပ်သားတပေါင်းနဲ့တပေါင်း9000အကြာအင်အားရှိတဲ့တအောင်တပ်ဟာသူရဲ့ထိန်းချုပ်နေမြေအနီးတစ်ဝိုက်ကမြို့တွေမှာပေါ်ပေါ်ထင်ထင်သွာလာနိုင်တဲ့အခြေအနေကိုရောက်လာပါတယ်။အရဖက်အဖွဲ့အစည်းတွေနဲ့လက်တွဲပြီးတရားရေးပညာရေးကျန်းမာရေးစတဲ့ဝန်ဆောင်လုပ်ငန်းတွေနဲ့အုပ်ချုပ်ရေးရန်ရာကိုတဖြည်းဖြည်းရုပ်လုံးပေါ်လာအောင်တည်ဆောက်နေပါတယ်။ NUG လိုအဖွဲ့မျိုးနဲ့ဆက်ဆံရမှာတန်အားအရဖက်အဖွဲ့အစည်းနဲ့တန်အားနိုင်ငံရေးသမားတွေကအဓိကနေရာကပါဝင်ပြီးတန်အားတက်ကတော့စစ်ကောင်စီနဲ့ဆက်ဆံရမှာပါဝင်လေးရှိပါတယ်မကြာသေးမီကပဲစက္ကစကိုယ်စားလှယ်တွေနဲ့နေဆက်တနေရမှာတွေ့ဆုံခဲ့ပါတယ
်ယူနန်ပြည်နယ်အစိုးရရဲ့နိုင်ငံသားရေးရာအထူးတန်တမန်မစ္စတာကော့ပောင်ရဲ့တိုက်တွန်းမှုကြောင့်မြောက်ပိုင်းညီနောင်မဟာမိတ်၃ဘွဲ့နဲ့စစ်ကောင်စီကိုယ်စားလှယ်တွေဇွန်လဇန်ပိုင်းကမိုင်းလာနေဆက်မြို့မှာတွေ့ဆုံဆွေးနွေးပါတယ်ညီနောင်၃ဘွဲ့ကကိုးကန့်ရခိုင်နဲ့တအောင်တက်တွေဖြစ်ပါတယ်တောင်းတက်ကြီးထွားလာပြီးထိန်းချုပ်နယ်မြေကျယ်ဝန်းလာလို့ကုန်ကြစိတ်များပြားလာတာဟာတောင်းတက်အဖို့မနိုင်တဲ့ဝန်ကိုထမ်းမိတယ်လို့ဖြစ်သွားနိုင်တယ်လို့ ICG ကမြင်ပါတယ်ရမုံငွေရှာတဲ့အခါအခြားလက်နက်ကင်တွေနဲ့ရှင်ပြန်ရတဲ့အတွက်တပ်ဖွဲ့တွေအကြားပို့တိုက်မှုပိုများလာတယ်လို့ဆိုပါတယ်ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဟာ မန်တုံနဲ့နမ်ဆန်မြို့နယ်ဖြစ်တယ်လို့သတ်မှတ်ပေမဲ့တိန်ဒီတီဘောနမ်တူကြောင့်မဲမူဆဲအထိအာနာဇက်ရှိပုံရပါတယ
်တာအတာအနေနဲ့ပြည်သူအကျိုးသေးဖို့တဲ့ဝန်ဆောင်မှုတွေလုပ်နိုင်တဲ့အခြေအနေရှိပါတယ်ဒါကြောင့်အခြားတိုင်းရင်းသားတွေကိုပြည်ထိုင်မှုချင်းချောက်မှုအင်းအာမစစ်သားစုဆောင်းမှုစတာတွေကိုရှောင်ကြဉ်ရမယ်လို့ ICG ကဆိုပါတယ်အလူရှင်တွေအနေနဲ့ရှမ်းမြောက်ပိုင်းကတိုင်းရင်းသားအရက်ပဲအဖွဲ့အစည်းတွေကိုတွန်းပြင်ပြီးကူညီသင့်တယ်လို့ဆိုပါတယ်လူသားချင်းစာနာမှုအကူအညီများများပေးတဲ့နိုင်ငံရေးအလူရှင်ဟာတိုင်းရင်းသားခေါင်းဆောင်ပိုင်းကိုဩစာလွှမ်းမိုးနိုင်တာကိုလည်းသတိပြုသင့်ပါတယ်အရက်ပဲအဖွဲ့အစည်းတွေဩစာတိုက်ခတ်မှရှိဖို့လိုတယ်လို့ ICC ကဆိုပါတယ်ဒါပေမဲ့ပလောင်ဒေသမန်တုံမြို့နယ်ကတန်အန်းတပ်ဟာနန်းခမ်းမြို့နယ်အထိအခြေစိုက်နေတဲ့အတွက်နေဆက်ကုံစွေအတွက်ဆိုရင်ပြီးစကားစကားစစ်ချောင်းထိုးလာတာဖြစ်နိုင်ပါလေ။အာနာသိင်္ဂါဇမှာတန်အားတက်ဟာတင်းကျုံနေမြေချစ်ထွင်နိုင်ခဲ့ပါလေ။ဒီနှစ်လေကစပြီးစကားစပက်ကထိုးစစ်စင်းလာလို့တိုက်ပွဲဖြစ်ရတာလို့တန်အားတက်ကဆိုပါတယ်။မူဆယ်ကွက်ခိုင်ကြောင်မင်းနဲ့လာချုံမြို့နယ်တွေမှာစကားစနဲ့တိုက်ပွဲဖြစ်ပွားပါတယ်။တအားတအင်အားကောင်းရင်အခြားဒေသတွေကိုကူညီတာမို့စကားစကားဒိုးစစ်စင်နေပုံရတယ်လို့လေသုံးသပ်ကြပါတယ်ခင်ဗျာ
ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုဥအောင်ခင်နဲ့အတူကိုညံဝင်းအောင်တို့ကတင်ဆက်ပေးကြတာပါရှင်အောက်တိုဘာလ6ရက်တောက်ကြနေမနက်ခင်းရေဒီယိုအစီအစဉ်တွေကိုတိုက်ရိုက်ထုတ်လင်းပေးနေပါတယ်အခုဆက်ပြီးတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်။အစာကိုအချိန်ပိုင်းမစားဘဲနေပြီးပြင်စားတဲ့အချိန်မှာဘယ်လိုအစာကိုဘယ်လောက်စားတာကအရေးကြီးတယ်ဆိုလို့ပြီးတော့ဒီကျမ်းမာရေးပညာရှင်တွေကထောက်ပြပြောဆိုကြပါရယ်။အစာကိုပြင်စားတဲ့အခါမှာကယ်လိုရီများတာထက်အာဟာရများတာကိုစားဖို့လိုတာအပြင်ဘယ်လောက်ပမာဏပဲစားသင့်ပါလဲ။ဘာကြောင့်ပါလဲ။ဒီအကြောင်းကိုတော့နယူးယောက်မြို့ခေါင်းထဲတက္ကသိုလ်ကအပိပိဆိုင်ရာအစာအာဟာရဆိုင်ရာပါမောက်ခဒေါက်တာခင်မချူကိုကိုဝင်းမင်းကမေးမြန်းပြီးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတင်ဆက်ပေးထားပါရရှင
်โอเคပါမောက်ခဒေါက်တာခင်မချူခင်ဗျာကျွန်တော်တို့အချိန်ပိုင်းမစားတာအတွက်ဘလို့အချိန်ချာလုံးတင်ပုံနဲ့ကျန်းမာရေးအကျိုးရှိပုံတွေကိုအရင်ခေါက်တွေကပြောပြီးမှဆက်မရဒီတစ်ခေါက်တော့ဘလို့အစာမျိုးစားတင်တာကွာအဓိကထည့်ပြမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆင်ပါရင
်ကျမတို့ကဟိုအရင်ခေတ်နဲ့ရှင်လို့ရှင်ရင်ဒီခေတ်မှာဟိုတမိုင်းဒီမှာဖတ်ခဲ့တော့မှဆိုရင်ဟိုတမိုင်းခေတ်ကလူသားတွေကခန္ဓာကိုယ်ကြီးကိုဟိုရုံးကန်လှုပ်ရှားပြီးတော့ physically တော့တဲ့မှာတိရုပ်တိဖို့ရှားပြီးစားကျမတို့ကကြာအခုကကွန်ပျူတာတစ်လုံးနဲ့ပန်းညာထဲမှာထိုင်ပြီးတော့တစ်ကဘာလုံးနဲ့ချိတ်ပြီးတော့စာသင်လို့ရတယ်အဲသူတွေသနာအင်တာဗျူးလို့ရတယ်ဆိုတော့ကျမတို့ကထိုင်တဲ့အချိန်ကြီးများလာတယ်ပေါ့နော်ပြီးရင်အုံနောက်နဲ့သုံးတဲ့အချိန်ကြီးများလာတယ်အဲ့တော့ကနာကိုကလှုပ်ရှားမှု physically နေပြီးတော့အုံနောက်နဲ့ညံစွမ်းကိုပေါ့ညာနောက်သုံးမိလာတဲ့အချိန်ဒီပုံများလာတဲ့အတွက်နောက်ပိုင်းဖြစ်လာတဲ့ယောဂါတွေကအဲ့ဒါဒီနေလဲဆိုင်တယ်ဒါကြောင့် intermittent fasting အချိန်ချပြီးတော့စားပြီးဆိုလို့ရှိရင်အဲ့ဒီအချိန်ချပြီးစားတဲ့နေရာမှာ nutrition အဟာရပညာအရစနစ်တကျဘာတွေဘယ်လိုစားမှဘယ်လိုအကျိုးသက်ရောက်မှုရှိတာလဲဆိုတာကနောက်ထပ်တက္ကနာတစ်ခုအဲ့တော့အချိန်ချပြီးစားတိုင်းမှာစားတော့ပုံစံမျိုးကမမှန်ရင်လည်းခုနကောင်းကျိုးတဲ့နောက်ထပ်ဆိုးကျိုးတွေရှိနိုင်တယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီအချိန်ပိုင်းမစားဘဲနေတာမှာစားတဲ့အချိန်မှာဘယ်လိုစားတယ်လဲဆရာမ
Intermittent fasting မှာလေကိုကစားတဲ့အစာတောက်ကကယ်လိုရီနည်းပြီးအဟာရများတဲ့ဟာမျိုးဖြစ်ဖို့လေအင်မတန်အရေးကြီးတယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာဘယ်လိုမျိုးစားတင်တာကိုဥပမာနဲ့ရှင်းပြပြီးတော့ရမလားဆရာမ
ဒီဥမာဆိုလို့ရှိရင်ဒီ intermittent fasting နဲ့ပတ်သက်ပြီးတော့ဘာဖြစ်လို့ဂျပန်လူမျိုးတွေမျိုးသမီးတွေမျိုးသားတွေကဘာမှတက်ရှိကြလဲဆိုကျမတို့ဟိုလိုက်ပြီးတော့သူတေသနာတွေရှာတာပေါ့နော်အဲ့တော့သူတို့ရဲ့စားသုံးမှုဒီ eating behavior မှာကကယ်လိုရီနည်းနည်းကိုပဲစားတယ်အသီးနဲ့အရွက်နဲ့ပဲမျိုးစုံကိုပို့ပြီးတော့စားတယ်အစားအသောက်စားတဲ့နေရာမှာလည်းဗိုက်ကြီးကိုပြည့်နေအောင်မစားဘူးသူက80ရာခိုင်နှုန်းပဲစားပြီးတော့အဲနည်းနည်းဟိုပြစ်ကျက်နေအောင်တင်းကျက်နေအောင်မစားဘူး20ရာခိုင်နှုန်းလောက်ကိုခြံထားတယ်အဲ့ဒီရဲ့ရက်လက်ကအမျိုးသမီးတွေဆိုလို့ရှိရင်အဲ့ဒါ90ကျော်အထိနေတာကတော့ အမျိုးသားရဲ့တန်းလေ84နှစ်ကျော်အထိနေတာတို့ဒီလိုအစားအသောက်ကိုကယ်လိုရီကို restrict ကန့်သတ်ပြီးတော့စားခြင်းကြောင့်တို့ရဲ့အသက်ရှည်မှုနှုန်းနောက်တစ်ခုကခုနကယောဂတွေနဲ့ပတ်သက်ပြီးတော့သွေးတို့တို့စီးကျိုးတို့ obesity အဝလွန်တဲ့ယောဂတို့အဲ့ဒါမျိုးတွေစစ်တမ်းကောက်တော့လေတို့ကတော်တော်နည်းတာကိုတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့ဆရာမနောက်ရောဒီအတွက်စမ်းသက်တွေ့ရှိထားတာတွေရှိသေးလားဆရာမ
ဟုတ်နောက်တစ်ခုကကျတော့တခွဲကန်းထဲမှာကြွက်တွေကိုအချိန်မှန်အစာမကြွေးဘဲနဲ့ထားကြည့်ကြတော့တို့ပြန်မြတန်းရဲ့80ရာခိုင်နှုန်းအထိပို့ပြီးတော့အသက်ရှည်တာကိုဒါသူတည်တနာတွေ့ရတယ်ပေါ့နော်ပြီးလို့ရှိရင်အဲ့ကြွက်တွေကိုတရက်ချားပြီးတော့ပဲအစာကျွေးခဲ့တာပေါ့နော်အစာကျွေးခဲ့နေ့တွေကြာလို့ရှိရင်လည်းဒီကယ်လိုရီကိုနည်းနိုင်သမျှနည်းတယ်ပြီးတော့အစားအသောက်တွေကိုပဲစနစ်တကျဒါအကျိုးဝင်အောင်ကျွေးရတယ်ပေါ့အဲ့တော့ဟိုကယ်လိုရီများတာနေနဲ့ဆိုရင်ကျွန်မလည်းထပ်ခါတလေလေပြောတယ်ကျွန်မတို့ကသမင်းကြိုက်တဲ့လူမျိုးတွေဆိုသမင်းတွေစားကြတယ်အဲကြဆန်းခေါက်ဆွဲတွေလည်းကြိုက်တယ်ဘောင်ဘုံတွေလည်းကြိုက်တယ်အာလူးတွေလည်းကြိုက်တယ်အဲဒီလိုမျိုးကယ်လိုရီများပြီးတော့ဟာရအဖြစ်ကြတော့နည်းတဲ့ဟာတို့အများကြီးစားသုံးမိတယ်။အဲနောက်ပြီးကြတော့ဒီနေ့ရေပန်းစားနေတဲ့အသင့်စားသုံးပစ္စည်းတွေပေါ့အချိုအငန်းအချင်းအဆက်ဒီလိုအသင့်စားသုံးပစ္စည်းတွေအကုန်လုံးကလည်းအင်မတန်မှဒါကယ်လိုရီများပြီးတော့အဟာရနည်းတယ်။နောက်တစ်ခုကဒီအချိုရည်အဖျော်ရည်မကားတွေပေါ့ဒါတွေကလည်းဓာတုပစ္စည်းတွေနဲ့ထုတ်လုပ်ထားတဲ့အတွက်ကယ်လိုရီကအများကြီးပဲ။အဲ့တော့ကယ်လိုရီများပြီးတော့အဟာရကြတော့နည်းတယ်အဲ့တော့ကယ်လိုရီများတာကိုစားသုံးမိလေလေဒါကခန္ဓာကိုယ်ကြီးကစိုးကျိုးတွေပဲထွက်လာလေလေပေါ့နော
်ဟုတ်ကဲ့ဆရာမနောက်ထပ်ရောသတိထားသင့်တဲ့ဒီစမ်းသက်တွေ့ရှိချက်တွေရှိသေးလားဆရာမဟ
ိုကယ်လိုရီများတယ်ဆိုတာဒါပါဇက်ထဲမှာဟိုချိုနေမှအချိုမဟုတ်ဘူးလေဥမာဒီမှာဒီမှာရှိတဲ့ဟင်းဒီဟင်းရွက်ဆိုရင်ကစုံရွက်ပဲဖြစ်ဖြစ်ဟင်းနုရွက်ပဲဖြစ်ဖြစ်မုန်ကြီးစင်းရွက်ပဲဖြစ်ဖြစ်အစိမ်းရောင် leafy နေပေါ့နော်ဒီကောင်တွေကိုအစိမ်းကြော်ကြီးဒီပကန်းကြီးမိဖို့မှာ9မိနစ်လောက်ကလေးဒေအိုနေနဲ့ oaking တိုက်ပြီးတော့အစိမ်းကြော်တစ်ပွဲကြီးကြော်စားမှကယ်လိုရီက160နဲ့185ထန်ကုန်ဒါပဲရှိတာဒါမှအဲ့ဒီအချိန်မှာခုနဒီဆက်ယုံတုပ်ပစ္စည်းအသင့်စားသုံးဖြစ်တဲ့ခရမ်းကျင်းသီးခက်ချပ်တိုမေတိုခက်ချပ်လိုဟာမျိုးတို့မယိုနစ်လိုဟာမျိုးတို့ဒါမျိုးလေးရကြတော့သမင်းစားသုံးလေးတစ်စွန်းစားတာနဲ့အဲနောက်ပြီးခုနဘဲငပြားရည်တို့ခရုစီးတို့ဒီလိုသမင်းစားသုံးလေးတစ်စွန်းစားတာနဲ့ကယ်လိုရီ900 850တို့အဲ့လောက်တွေရှိတစ်စွန်းလေးကဆိုအဓိကကြတော့ခုနတဲ့တဲ့လေးရအဲ့တော့ရရှိတယ်ဆိုလူကတင်းတိမ်မှမဟုတ်ဘူး။ဟိုကဟိရွက်ကျော်တပကံကြီးစားမှကယ်လိုရီက165 185နောက်ထပ်အမြင့်တက်တယ်လေအများကြီးပါတော့ဒါဘိုက်ကိုလည်းတင်းတိမ်စေတယ်။ဒါကြောင့်မလို့အချိန်ပိုင်းပြီးစားတဲ့ intermittent fasting မှာလည်းကိုကစားတဲ့အစားတောက်ကကယ်လိုရီနည်းပြီးအဟာရများတဲ့ဟာမျိုးဖြစ်ဖို့လည်းအင်မတန်အရေးကြီးတယ်ပေါ့နော
်။ဟုတ်ကဲ့ဆရာမနောက်ထပ်ရောသိထားတဲ့စမ်းသက်တွေ့ရှိချက်တွေရှိသေးလားဆရာမ
။ဆိုနောက်ပြီးတော့ဒီသုတေသနာတွေလုပ်တဲ့အခါမှာလည်းဒီလိုမျိုးအချိန်ပိုင်းချပြီးတော့ intermittent fasting လုပ်ခြင်းကြောင့်ခန္ဓာကိုယ်ရဲ့ကိုယ်အလေးအချိန်ရလျှော့ချလာတယ်စီးကျိုးထိန်းနိုင်လာတယ်ကိုယ်တွင်းမှာရှိတဲ့ကိုယ်နာအဆီဒက်တွေပေါ့နော်အဲ့ဒီမှာမကောင်းတဲ့ LDL လိုဟာမျိုးတွေ low density lipoprotein မကောင်းတဲ့ cholesterol တွေဒီကောင်းဒီ level တို့လျှော့ချပေးနိုင်တယ်ဒါကြောင့်မို့လို့ကိုယ်နာသွေးတို့ယောဂါတွေကိုထိန်းချုပ်ပေးနိုင်တယ်အစရှိတဲ့ဖြင့်ဒီ intermittent fasting အချိန်ပိုင်းအစာမစားဘဲနေခြင်းကြောင့်ခန္ဓာကိုယ်လေးချိန်ကြမယ်စီဂျိုယောဂါကိုထိန်းချုပ်ပေးနိုင်မယ်နောက်ဆက်တွဲနောက်ဆက်တွဲနှလုံးနဲ့ပတ်သက်တဲ့ယောဂါအကျန်တဲ့အုံနောက်အာယုံကြောနဲ့ပတ်သက်တဲ့ယောဂါဒါမျိုးတွေအားလုံးကိုလည်းအများကြီးအကျိုးသက်ရောက်မှုတွေရှိတယ်ပေါ့နော
်ဟုတ်ကဲ့ဆရာမဒီနေရာမှာလည်းဒီအဖြစ်များလာတဲ့စီဂျိုနဲ့အဝလွန်တာကိုကာကွယ်တာအတွက်ဒီအချိန်ပိုင်းမစားတာကအရင်ပြောခဲ့တဲ့အချိုဓာတ်နဲ့အဆီဓာတ်ကိုထိန်းပေးတာအပြင်တခြားနည်းရောအထောက်အကူပြုတာရှိသေးလားဆရာမကြီ
းဟုတ်အဲ့တော့ကျမတို့မြန်မာပြည်မှာလည်းခုဒီအမျိုးအစားနှစ်လို့ပြောတယ် type 2 diabetes ကတော်တော်များများလာတယ်အရှေ့တောင်အရှေ့ region တွေနဲ့ကြည့်ရင်လည်းများလာတယ်တကယ်ကမ္ဘာလုံးဆိုင်ရာမှာကိုစီဂျူယောဂါဖြစ်တဲ့သူကများလာတဲ့အခါကျတော့အခုလိုမျိုး intermittent fasting ကိုဒီလိုစီဂျူအတွက်ကိုဘယ်လိုကျိုးသက်ရောက်မှုတွေရှိလဲဆိုတာကိုကျွန်မပြောပြမယ်ခုနက type 2 diabetes အမျိုးအစားနှစ်စီဂျူယောဂါတဲ့တယောက်ကစားတဲ့အစားအသောက်မှာကယ်လိုရီကလိုလာတဲ့ပိုပြီးတော့စားတယ်အထူးသဖြင့်ကစီဓာတ်ပေါ့နော်ထမင်းတွေအများကြီးစားတယ်ပန်းမုန်းတွေအများကြီးစားတယ်ကြိုက်တုံးလို့ကြာဆန်းခေါက်ဆွဲတွေအာလူးတွေဒီလိုကစီဓာတ်များတဲ့ဟာတွေအများကြီးစားတယ်ဆိုတော့ခန္ဓာကိုယ်ကြီးကခြေဖြတ်ဖို့အတွက်အင်ဆူလင်တွေပိုထွက်လာတယ်အဲ့တော့အချိန်ကြာလာတာနဲ့အမျှအဲ့ဒီအင်ဆူလင်တွေထွက်လာတာကများပြီးတော့ဆွမ်းဆောင်ရည်ကတဖြည်းဖြည်းနဲ့ကျလာတယ်ဒီအင်ဆူလင် resistant ကိုခေါ်တာပေါ့နော်အဲ့တော့အခုလိုမျိုး intermittent fasting အချိန်အပိုင်းခြားထားပြီးတော့မစားဘဲနဲ့ဖြတ်လိုက်ဖြတ်လိုက်ကောသွေးထဲမှာရှိတဲ့ insulin တွေကပို့ပြီးတော့အလုံးလုံးနိုင်လာတယ်အဲ့တော့သူ့ရဲ့ဒီ insulin sensitivity လို့ခေါ်တာပေါ့အဲ့ကောင်ကအရာအကောင်းလာတယ် sensitivity ဆိုတော့သူ့ရဲ့လုံနိုင်စွမ်းနေစွမ်းဆောင်နိုင်စွမ်းနေပေါ့နော်သူကအရာအကောင်းလာတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျွန်တော
်
ဒါတော့ဒီအစာကိုအချိန်ပိုင်းမဲ့စားပြီးတော့နေပြီးတော့မှပြန်စားတဲ့အခါမှာဘလို့အစာကိုဘလောက်စားတာကအရေးကြီးတယ်ဆိုတဲ့အကြောင်းကိုဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းစီစဉ်ရဲ့တောက်ကြနေမနက်ခင်ရေဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုမနက်9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါပြည်အမေရိကန်တန်ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုနေကြရပါရှင်။ကျမတို့ရဲ့အစီအစဉ်တွေကို Facebook နဲ့ YouTube စာမျက်နှာတွေမှာလည်းဒီထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းလိုက်လံကြည့်ရှုလို့ရပါတယ်။အခုကတော့အပတ်စဉ်တက်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာအလဲကိုရောက်ပါပြီ။အပတ်စဉ်ကြာတာရင်းနေညနဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေမှာတက်ဆက်ပေးနေတာဖြစ်ပါတယ်။နေချာတီတာသတင်းတောက်တွေကစူးစီးတက်ဆက်ပေးထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမအာမီပါ။နေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြကြီးနားမြို့မှာ KIA ဌာနချုပ်ကအရာရှိ2ယောက်အပါအဝင်အရက်သား2ယောက်ပြစ်ခတ်ဖမ်းဆီးခံရပြီးတယောက်ကတော့တိတ်ဆုံးသွားပါတယ်။ရှမ်းတောင်ပိုင်းဒနုကိုပိုင်အုပ်ချုပ်ခွင့်ရဒေသရွာငံမြို့နယ်မှာစစ်တပ်ကဖမ်းဆီးစစ်ဆေးမှုကြောင့်စစ်ပေးရှောင်မျိုးသမီးတယောက်ကိုဝင်ပြတ်ကျခဲ့ပါတယ်။သတင်းလွှာတွေထဲမှာတော့မော်လိုက်ကလေးအချင်းချောင်းမှာအချင်းချခံထားတဲ့နိုင်ငံရေးအကျဉ်းသားတွေစီးကူတာခွင့်မရရှိကြတဲ့အပြင်လူခွင့်ရချိုးဖောက်မှုတွေကိုခံနေကြရတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မြကြီးနားမြို့မှာကချင်လွတ်လပ်ရေးတပ်မတော် KIA အုပ်ချုပ်ရေးအရာရှိ၂ယောက်အပါအဝင်အရက်သား၂ယောက်ပြစ်ခတ်ဖမ်းဆီးခံခဲ့ရပြီးတယောက်တည်သွားတယ်လို့ဒေသခံတွေနဲ့ KIA နဲ့နှိဆက်သူတွေကပြောပါတယ်။အောက်တိုဘာလ၂ရက်နေ့ညနေ၆နာရီခွဲလောက်မှာဖြစ်ခဲ့တဲ့ထီဝန်းရက်ကွက်ကလေတောအဆက်ကပြစ်ခတ်ဖမ်းဆီးမှုထဲ၄ယောက်ဖမ်းဆီးခံရပြီးတယောက်ကတော့တည်သွားတယ်လို့ဒေသခံတယောက်ကပြောပါတယ်။တည်ဆုံးသူတွေနဲ့ပတ်သက်ပြီး KIO တည်င်းပြန်ကြားရေးတာဝန်ခံကစုံစမ်းနေဆဲဖြစ်တယ်လို့ပြောပါရယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာ12ရက်နေ့တုန်းကလည်းမြကြီးနားမြို့က Happy KTV မှာ KIO အုပ်ချုပ်ရေးအရာရှိ73ယောက်ဖမ်းဆီးခံခဲ့ရပါတယ
်ရှမ်းပြည်တောင်ပိုင်းဒနုကိုပိုင်းအုပ်ချုပ်ခွင့်ရဒေသရွာငံမြို့နယ်မှာစစ်ကောင်စီကဖမ်းဆီးစစ်ဆေးမှုကြောင့်စစ်ဘေးရှောင်အမျိုးသမီးတယောက်ကိုဝင်ပြတ်ကျခဲ့ပါတယ်ကိုယ်ဝင်ပြက်ကျသွားတဲ့အမျိုးသမီးကအသက်30အရွယ်မပူဦးဆိုသူဖြစ်ပြီးပင်းတရမြို့စင်ကောင်းရက်ွက်ရှိနေဆက်ရဆွေမျိုးအိမ်မှာခိုးလုံနေချိန်စက်တင်ဘာလ29ရက်နေ့ညနေပိုင်းမှာဖမ်းဆီးခံရပြီးနောက်စစ်ဆေးမှုခံရချိန်ကိုယ်ဝင်ပြက်ကျခဲ့ရတာလို့ဒနုပြည်သူလွတ်မြောက်ရေးတပ်ဦး DPLF ပြန်ကြားရေးတာဝန်ခံကိုထွန်းထွန်းနိုင်ကပြောပါတယ်ယောက်ျားဖြစ်သူကိုရှာမတွေ့တာကြောင့်ဇနီးဖြစ်သူမပူဦးကိုဖမ်းဆီးသွားတာဖြစ်ကြောင်းဖမ်းဆီးစစ်ဆေးခံရချိန်3လသားအရွယ်ကိုယ်ဝင်ပြက်ကျသွားတာကြောင့်ခုတော့စီကူတာမှုခံယူနေရတယ်လို့နေဆက်သူတယောက်ကပြောပါတယ်
ရခိုင်ပြည်တောင်ကုန်းမြို့ကရက်ွက်တချို့မှာအခုရက်ပိုင်းအတွင်း PDF အဖွဲ့ဝင်တွေဝင်ရောက်လှုပ်ရှားနေတယ်လို့အကြောင်းပြပြီးစစ်ကောင်စီနဲ့ပူးပေါင်းအဖွဲ့ကနေ့တိုင်းလိုလိုအစီရင်စစ်တာတွေလုပ်နေတယ်လို့မြို့ခံတွေကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလ30ရက်နေ့ကစပြီးနေ့တိုင်းလိုလိုစစ်တပ်ရဲမိတပ်နဲ့လက်ဝကပူးပေါင်းအဖွဲ့ကည10နာရီကနေမနက်9နာရီအထိတအိမ်တက်တအိမ်ဆင်းစစ်ဆေးနေပြီးတောင်ကုန်းမြို့ကဂူတာရက်ွက်ချောင်းကောက်ရက်ွက်နဲ့တိမ်တောင်ရက်ကတ်တွေကိုအတိကထားစစ်ဆေးနေတာဖြစ်တယ်လို့မြုပ်ခန့်တယောက်ကပြောပါတယ် PDF ကိုအကြောင်းပြပေမဲ့နေကနေအဝေးတင်လာတက်တဲ့ကျောင်းသူကျောင်းသားတွေအထက်မှာအေအေတပ်ဖွဲ့ဝင်တွေပါဝင်နိုင်တယ်ဆိုတဲ့တန်တရားနဲ့အခုလိုစစ်ဆေးနေတာဖြစ်နိုင်တယ်လို့အဲ့ဒီမြုပ်ခန့်ကပြောပါတယ်နေကနေကျောင်းလာတက်တဲ့ကျောင်းသူကျောင်းသားတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုတောင်းယူနေတယ်လို့ဆိုပါတယ်
ချင်းပြည်နယ်မင်းတပ်မြို့နယ်မှာစစ်ကောင်စီတပ်ကအရက်သားတွေကိုမတရားဆက်ဆွဲဖမ်းဆီးမှုပူပြုတ်လုလာနေပြီးတလအတွင်အရက်သားပြည်သူအယောက်60ဖမ်းဆီးခံရတယ်လို့ချင်းကာကွယ်တပ်ဖွဲ့မင်းတပ်ကအောက်တိုဘာလ1ရက်နေ့ကထုတ်ပြန်ပါတယ်စက်တင်ဘာလအတွင်းမင်းတပ်မြို့နေရာ6ခုမှာအရက်သားပြည်သူအယောက်60ကိုစစ်ကောင်စီကဖမ်းဆီးခဲ့ပြီးအဲ့ဒီထဲကအယောက်50ကိုပြန်လွှတ်ပေးခဲ့ပြီးဖြစ်ပေမဲ့မြို့ပေါ်ဘဝတိအရက်အရှိပြင်အရက်နဲ့အနောက်ပြင်အရက်တို့မှနေထိုင်တဲ့အရက်သား10ယောက်ကိုယခုချိန်ထိပြန်မလွှတ်သေးဘူးလို့စီရဲမင်းတပ်ကဆိုပါတယ်အခုလက်ရှိအဖမ်းခံနေရတဲ့သူတွေဟာဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာကိုတော့စီရဲမင်းတပ်အနေနဲ့ဖော်ပြထားခြင်းမရှိပါဘူး
မုံမြင်တဲ့ရေးမြုံနယ်ကျောင်းရွာအခြေစိုက်ခမရ591တူတိုက်ရင်မှုကိုတောင်ပိုင်းတိုင်း JOC လက်အောက်ရှိရေးဘလူးအဖွဲ့ကပြစ်ခတ်ရှင်းလင်းခဲ့တယ်လို့တောင်ပိုင်းတိုင်းအမတ်3စစ်ဒေတာခွဲတူစစ်ဒေတာခွဲမှုယုံကသတင်းထုတ်ပြန်ခဲ့ပါတယ်စက်တင်ဘာလ30ရက်နေ့မနက်ကတူတိုက်ရင်မှုတက်ရင်အပြင်ထွက်လာချိန်ခမရ591စစ်တပ်ဝင်းနဲ့ကိုက်900အကွာလောက်အယောက်မှာရေးဘလူးအဖွဲ့ကစောင့်ကြိုပြစ်ခတ်ရှင်းလင်းခဲ့တာဖြစ်ပါတယ်တူရင်မှုနဲ့အတူကားတစီးထဲမှာလိုက်ပါလာတဲ့စစ်သားမြောက်ကိုလည်းပြစ်ခတ်ရှင်းလင်းခဲ့တာကြောင့်ဒုတိုက်ရင်မှုအပါအဝင်3ယောက်သေဆုံးခဲ့တယ်လို့စစ်စီရေးကိုဆောင်ရွက်ခဲ့တဲ့တပ်ဖွဲ့ဝင်တွေကဆိုပါတယ်
ရှမ်းပြည်အရှိပိုင်းအထူးဒေသလေးမိုင်းလားမြို့မှာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် NDAA မိုင်းလားတပ်ဖွဲ့ကတပ်ဖွဲ့ဝင်140ကျော်ကိုစရုတ်ထအကြိမ်မြောက်ဂေရာအရာရှိငယ်တင်နန်းစင်ပွဲပြုလုပ်ပေးခဲ့ပါတယ်အောက်တိုဘာလ1ရက်ကတင်နန်းစင်ပွဲလုပ်ခဲ့တဲ့ဒီတင်နန်းဟာ21လအကြာစာတွေ့လက်တွေ့တင်ကြားပေးခဲ့တာဖြစ်ကြောင်း NDAA အတွင်းမှဦးကြည်မြင့်ကပြောပါတယ် NDAA ဂေရာအရာရှိငယ်တင်နန်းစင်ပွဲကိုဒုဥက္ကဋ္ဌလက်ထောက်တပ်မှုအထူးဒေသအုပ်ချုပ်ရေးအစိုးရနဲ့အထွေထွေတွင်းမှုစတဲ့အကြီးကဲတွေတက်ရောက်ခဲ့ပြီးစံပြထူးချွန်စုထူးချွန်စုရရှိသူတွေကိုလည်းချင်းမြင်တာတွေလုပ်ခဲ့တယ်လို့ဆိုပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါစကိုင်းတိုင်းဒေသကြီးကလေးမြို့နယ်မော်လိုက်ကလေးအကျဉ်းထောင်မှာတော့အကျဉ်းချခံထားတဲ့နိုင်ငံရေးအကျဉ်းသားတွေဟာစေကူတာခွင့်မရရှိကြတဲ့အပြင်လူခွင့်ရချိုးဖောက်မှုတွေခံနေရတယ်လို့ကလေးမျိုးပင်မတပိတ်အင်အားစုအဖွဲ့ကပြောပါတယ်ကိုရောဘက်ကစုစည်းထားပါတယ
်ကလေးမျိုးနဲ့မော်လိုက်ကလေးအချင်းထောင်ကနိုင်ငံရေးအကျဉ်းသားတွေဟာစစ်ကြောရေးမှာရရှိခဲ့တဲ့ဒဏ်ရာတွေကိုစေကူတာခွင့်မရတာကြောင့်အကြအာယုံအမြင်အာယုံအားနည်းသွားတဲ့သူတွေလည်းရှိနေတယ်လို့ကလေးမျိုးပင်မတပိတ်အင်အားစုကတာဝန်ရှိသူကိုပိုက်ပူကပြောပါတယ်
ကျွန်တော်တို့ဒီကလေးမျိုးပင်မတပိတ်အင်အားစုဖွဲ့ဝင်တွေအားဆိုလို့ရှိရင်သူတို့စစ်ကြောရေးရနေပြီးသူတို့တွေတန်ရတယ်ရရှိခဲ့ကြတယ်အဲ့ဒါတွေကိုဒီကျွန်တော်တို့ထောင်ထဲရောက်ရှိတဲ့ချိန်ကျတော့ဒီစီကူတာခွန်အလုံးလုံးမရရှိကြဘူးကျွန်တော်တို့ဒီရဲဘော်တွေဆိုကျွန်တော်တို့ဒီအဖွဲ့ဝင်တွေဆိုလို့ရှိရင်ဒီအာဒီအကြအာယုံနဲ့အမြင်အာယုံချုပ်တဲ့တဲ့တန်ရတယ်တချို့ရဲဘော်တွေဆိုလို့ရှိရင်နားကနေပြီးထွက်တာလည်းရှိတယ်ချုပ်ရဲဘော်တွေဆိုလို့ရှိရင်ဒီမျက်စိအမြင်အာယုံချုပ်တဲ့တော့ဒီအနီးမုံအဝေးမုံတဲ့ထီကိုဖြစ်ပေါ်တာပေါ့ကျွန်တော်မနစ်ကဖြစ်ပေါ်ခဲ့ကျွန်တော်စေးတက်တာရှူဦးထဲကရဲမေတွေဆိုလို့ရှိရင်သူတို့တွေလည်းဒီသူတို့ရရှိတဲ့တန်ရတွေကိုထောင်ထဲမှာဒီတိုင်းပဲအာလုံလောက်ဆိုစီကူတာခွန်မရရှိပဲနဲ့ဒီဖြစ်တန်းနေရ
ဒီနေ့အေဘီလာ16ရက်နေ့ကကလေးမျိုးမှာဒေါ်လန်တကြံဆင်နွှဲလို့စစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးခဲ့တဲ့ကလေးမျိုးနယ်တပိတ်ကော်မတီအဖွဲ့ဝင်ကိုတန်းစုဦးခေါ်ကိုကွတူကိုမျိုးကိုဝင်းခေါ်ကိုမျိုးကိုမနှင်းဆန်ခေါ်ဤဆန်နဲ့မကျိန်တိတ်ကင်မလို့လေးယောက်ဟာစစ်ကြောရေးမှာငင်းပန်းနှိပ်စက်ခံခဲ့ရတဲ့တန်းကြောင့်အရေးပေါ်စီကူတာမှုတွေလူနေပေမဲ့လည်းစစ်ကောင်စီကစီကူတာခွင့်မပေးခဲ့ဘူးလို့ကလေးမျိုးပင်မတပိတ်အင်အားစုကစက်တင်ဘာလ29ရက်နေ့ကထုတ်ပြန်ပါတယ်အခုလိုစီကူတာခွင့်မရရှိကြတဲ့အပြင်ပုံမှန်905ကာဂျီနဲ့ထောင်နှံ2နှစ်စီပုံမှန်50ည50ဇမင်ဆွေနဲ့52ကာဂျီစတဲ့ပုံမှန်တွေနဲ့တချို့ကထောင်နှံ10နှစ်တချို့ကတော့12နှစ်အတီးတီးပြစ်ဒဏ်ချခံခဲ့ကြရတယ်လို့သူတို့နေအိမ်တွေကိုလည်းစစ်တပ်ကအမိထိုးဆက်ကြီးတွေနဲ့ဖြိုချဖျက်ဆီးခဲ့ပါတယ်အခုလက်ရှိမှာလည်းမော်လိုက်ကလေးချင်းထောင်ထဲမှာမျက်စိနာကိုဆက်ယောဂပြန့်ပွားလျက်ရှိပြီးအကျဉ်းသားတွေဟာစေကူတာခွင့်လည်းမရရှိကြဘူးလို့ကလေးမျိုးပင်မတပိတ်အင်အားစုတာဝန်ရှိသူကပြောပါတယ်
ကျွန်တော်တို့ကလေးဒေတာမှာဒီဖြစ်ပေါ်နေတဲ့ဒီမျက်စိနာတဲ့ယောဂကြီးဆိုလို့ရှိရင်တစ်ထောင်လုံးထောင်ထဲမှာတစ်ထောင်လုံးဖြစ်နေကြတာပေါ့နော်အဲ့ဒါလည်းဒီကျွန်တော်တို့လုံးဝစီကူတာခွင့်မရဘူးတစ်ထောင်လုံးလည်းဒီကျွန်တော်တို့မျက်စိနာတဲ့ကျွန်တော်တို့ယောဂကြီးခံစားနေရတယ်လို့ကြားသိရပါတယ်ဟုတ်ပေါ့
ဒါအပြင်မော်လိုက်ကလေးအချင်းထောင်ကိုတခြားဒေတာကနေအတမဖန်းစည်းခံရပြီးရောက်ရှိလာကြတဲ့နိုင်ငံရေးအချင်းသားတွေဟာအာဟာရလုံလောက်စွာစားတောက်ခွင့်မရှိဘဲငပိဘူးတွေနဲ့ပဲစားတောက်နေကြရပြီးထောင်ဝင်စားတွေတွေ့ခွင့်ရဖို့အရေးပေါ်လိုအပ်နေတယ်လို့လည်းဆိုပါတယ်
စစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မူကြီးမဲအောင်လိုင်နဲ့ KNU ကရင်အမျိုးသားအစည်းအရုံးရဲ့ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးစောမူတူစေဖို့တို့တွေ့ဆုံမှုနဲ့ပတ်သက်ပြီးတော့မျောလင့်ချက်တွေဝေဖန်မှုတွေအမျိုးမျိုးထွက်ပေါ်နေပါ रे ဘာရင်းမျောလင့်ပြီးတော့ဘလို့ဝေဖန်မှုတွေရှိနေတယ်လဲဆိုတာကိုတော့ရမင်းကစူးစီးထားပါ रे
ပြီးခဲ့တဲ့စက်တင်ဘာ30ရက်နေ့ကနေပြည်တော်မှာစစ်ကောင်ဆောင်နဲ့ KNU ဥက္ကဋ္ဌဟောင်းတို့တွေ့ဆုံခဲ့မှုဟာငြိမ်းချမ်းရေးအတွက်တစုံတစ်ခုလောက်အကျိုးသက်ရောက်မှုရှိလာဖို့မျော်လင့်တယ်လို့ကရင်မျိုးသားဒီမိုကရက်တစ်ပါတီဥက္ကဋ္ဌမအောင်ပြည်စိုးကအခုလိုပြပါဗျ
။ကျွန်တော်တို့ကတော့အကောင်းမြင်တယ်ဗျာ။ကျွန်တော်တို့ကတော့ဖြစ်စဉ်ချင်းနဲ့ငြိမ်းချမ်းရေးကတော့ငြိမ်းချမ်းရရှိဖို့ကျွန်တော်မျော်လင့်တယ်လို့အဲသူတို့နှစ်ယောက်တွေ့ဆုံတာနေဖို့တစ်ဆင့်ဖြစ်စဉ်ဖြစ်တဲ့ငြိမ်းချမ်းရေးတွေရရှိဖို့အတွက်ကကျွန်တော်ကြီးတော့မကောက်လေတပြည်လုံးလည်းမျော်လင့်နေပါတယ်
။အဲ့ဒီတွေ့ဆုံပွဲမှာဗိုလ်ချုပ်ကြီးစောမူသူစီဖို့နဲ့အတူကရင်မျိုးသားစီယုံ CEC ဟောင်းဘဒိုစောရာဂျာခင်နဲ့ဒူပလာယာခရဥက္ကဋ္ဌဟောင်းဘဒိုစောရွှေမောင်တို့ပါဝင်ခဲ့ပါတယ်။တစ်ဖက်မှာတော့အခုတွေ့ဆုံမှုကစောမူတူစီဖိုးရဲ့ရုပ်ကိုပြပြီးတော့ KNU ထဲကအစိုက်ပိုင်းချုပ်ကိုသွေဝေးရင်းရံအောင်လုပ်နေတယ်လို့မြမနိုင်ငံရေးလေးလာသုံးတတ်သူဦးတန်းစွန်းနိုင်ကသုံးတတ်ပါတယ်
။ဒီချိန်မှာ KNU အာနေချင်းရဲ့ကောအောင်နဲ့ NG လမ်းညောင်းကိုပြန်ခေါ်အောင်ညှော်လင့်ပြီးတော့မူဒူစီဖို့ကိုနေပြီးတော့ဖိတ်ခေါ်တော့ကျွန်တော်တွေ့ရပါတယ်။နောက်မှကြာခင်တန်စီရှင်းနေတော့နှစ်ပတ်လေခန္ဓာကြီးကျယ်ကျင်းပါမှာဖြစ်ပါ။ဒါပေမဲ့ကြီးကျယ်ခန္ဓာတဲ့ဉာဏ်အစုကြီးအလုံးကအန်တီလမ်းကြောင်းကိုမလိုက်တော့ဘူး။အဲ့ဒီအခြေအနေကိုဖတ်ဆင်းနိုင်မှုအတွက်စစ်ကောင်စီဥက္ကဋ္ဌဘူယုံကြီးမြောင်းနိုင်ငံကကြိုးပမ်းနေတာဖြစ်ပါတယ်။ဒါကြောင့်အန်တီရှင်းနေကျင်းပါတဲ့အခါမှာလေမူဒူစီဖို့ရဲ့ကျုပ်ကိုပြပြီးတော့ KNU ရဲ့အစိတ်ပိုင်းတချို့ကိုတူဝီရင်းရင်အောင်လုပ်နေတယ်လို့ကျွန်တော်တို့ကတော့သုံးသပ်ပ
ါအခုလိုတွားရောက်တွေးဆုံတဲ့ပုဂ္ဂိုလ်တွေဟာ NCA နဲ့ KNU ကိုကိုးစားပြုနိုင်မှုမရှိဘူးလို့ကရင်ငင်းချာရေးအထောက်အကူပြုကွန်ရက်အဖွဲ့ဝင်စောလေးကပေါ်ကပြပါတယ
်တချို့နေသားပါဗျာ NCA နဲ့ KNU ကိုကိုးစားပြုနိုင်တဲ့သူတို့မှဟိုမန်ဒိတ်မရှိရင်လည်းကျွန်တော်သွားတဲ့ကိစ္စပေါ်တော့ကျွန်တော်ဘာမှမပြောချင်ဘူး။အခင်းကြီးလည်းလက်ရှိအမောင်ရံကြီးရဆုံးဖြတ်ရမယ့်ကိစ္စပဲဖြစ်တယ်လို့ထင်တယ်ပေါ့နော်။ဒါမှမဟုတ်ရင် yes အဲ့ဒီကြက်တွေကတော့ကျွန်တော်မျိုးလက်ရှိနေတိုင်းမှာအစီလမ်းကြောင်းတော့သွားဖို့တော့မရှိပါဘူးခင်ဗျ
။ဘိုးချုပ်မူကြီးမင်းအောင်လှိုင်နဲ့ဘိုးချုပ်ကြီးစောမူတူစေဖို့တို့ရဲ့အခုတွေ့ဆုံမှုက KNU နဲ့ပတ်သက်ခြင်းမရှိတယ်လို့ KNU အဖွဲ့အတွင်းရှုပ်ထွေးမှုဖြစ်အောင်စစ်ကောင်စီရဲ့လောက်ရက်ဖြစ်တယ်လို့အာဏာရှင်စနစ်ချုပ်ငြိမ်းရေးနဲ့ပွဲတရဒီမိုကရေစီပြည်ထောင်စုတည်ထောင်ရေးအတွက်တိုက်ပွဲဝင်နေတဲ့မဟာမိတ်အင်အားစုတွေကြားနားလည်မှုလွဲမားစေရေးစစ်တပ်ရဲ့လှောက်ဆောင်ချက်တာဖြစ်တယ်လို့အောက်တိုဘာ2ရက်နေ့မှာ KNU ဘဟုကထုတ်ပြန်ခဲ့ပါတယ်ရှင်
။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။မြစ်ကြီးနားမြို့မှာ KIA အုပ်ချုပ်ရေးအရာရှိ2ယောက်အပါအဝင်အရက်သား2ယောက်ပြစ်ခတ်ဖမ်းဆီးခံခဲ့ရပြီး1ယောက်သေဆုံးသွားပါတယ်။ရှမ်းတောင်ပိုင်းဒနုကိုပိုင်းအုတ်ချုပ်ခွေရဒေတာရွာငံမြို့နယ်မှာစစ်တပ်ကဖမ်းဆီးစစ်ဆေးမှုကြောင့်စစ်ဘေးရှောင်အမျိုးသမီးတယောက်ကိုဝန်ပြတ်ကျခဲ့ပါတယ
်။သောရရှင်ရဲ့ခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းတော့တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအားလုံးပ
ါနေဇက်ဒေတာတိုင်းရင်သတင်းတောက်တွေစုစည်းတင်ဆက်ပေးခဲ့တဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင်။အခုတော့သတင်းချင်းချုပ်ကိုကုဆုံမှုကျော်ကတလဲတင်ပြပေးပါမယ
်။မက္ကဆီကိုနဲ့အမေရိကန်နယ်စပ်မှာတိုင်းထက်မှန်တိုးချဲ့ဆောက်လုပ်ဖို့သမ္မတဂျိုးဘိုင်ဒန်အစိုးရကကြာတာပတင်းနေ့တုန်းကတိုးတိုးတိတ်တိတ်ပဲကြေညာခဲ့ပါတယ်။ဒီမက္ကဆီကိုနယ်စပ်တိုင်းကာယံရေးဟာသမ္မတဒေါ်နယ်ထရန့်ရဲ့ထင်ရှားတဲ့မူဝါဒတစ်ခုဖြစ်ခဲ့ပါတယ်။တိုင်းအစ်တစ်ကိုတော့ရွှေပြောင်းဝင်ရောက်လာသူတွေအများအပြားလာရောက်တဲ့ Rio Grande မြေဝန်းဒေသမှာဆောက်လုပ်မှာဖြစ်ပါတယ်။ကုလသမဂ္ဂလူ့ဝေးကောင်စီကိုကြာတာပတင်းလေးကတင်သွင်းတဲ့အစိုးရခန်းစားတစောင်းမှာအာဖရိကန်နယ်ပါးရဲ့အပေါ်စနစ်တကျလူမျိုးရေးခွဲခြားနေတာကိုတိုက်ဖျက်ရေးအတွက်အမေရိကန်ယာစွေးမှုဆိုင်ရာတရားစင်ရေးစနစ်ကိုအရေးတကြီးပြုပြင်ပြောင်းလဲဖို့တောင်းဆိုတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကလူမျိုးရေးခွဲခြားမှုဂျုံပြုမှုနဲ့အတ္တလန္တိတ်သမုဒ္ဒရာပြတ်ကျော်ကုံဂျုံကုံကူးမှုရဲ့သမိုင်းအမွေတွေကိုဒီနေ့အထိဆက်ခံနေတော့မယ်လို့ပြောဆိုထားပါတယ်။ထိုင်ဝမ်ကိုပိတ်ဆို့ခံတောင်းမှုတွေလှုပ်ဆောင်ပေတရုတ်နိုင်ငံရဲ့ကြိုးပမ်းမှုမှန်သမျှဆိုးရတဲ့အကျိုးဆက်တွေနဲ့ကြုံရမှာဖြစ်တဲ့အကြောင်းအမေရိကန်ကာဝေးဝင်ကြီးဌာနရဲ့ Indo-Pacific data လုံခြုံရေးဆိုင်ရာလက်ထောက်အတွင်းဝင်ကကြာတာပရိနေတော့ကပြောဆိုခဲ့ပါတယ်။ရုရှားအနေနဲ့နျူကလ িয়ার လောင်စာသုံးပက်ထိန် Cruise Missile ကိုစမ်းသပ်အောင်မြင်သွားပြီဖြစ်ကြောင်းနျူကလ িয়ার မစမ်းသပ်ရေးသဘောတူညီချက်ကိုလက်မှတ်ထိုးထားတာကိုလည်းပြန်လည်ရုပ်သိမ်းမဲ့နိုင်တဲ့အကြောင်းတွေကိုကြာတာပရိနေတော့ကသမ္မတပူတင်ကပြောဆိုခဲ့ပါတယ်ခင်ဗျာ။
အော်ဒီဘာလာ6ရက်တောက်ကြနေမနက်ခင်းနောက်ဆုံးရသတင်းချင်းချုပ်ကိုကိုစုံမိုးကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Kayla Williams နဲ့ Nick Ivanov တို့ဖြစ်ပါတယ်။ကျွန်မတို့ရဲ့ဒီကနေ့မနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOA ရဲ့ Radio နဲ့ရုပ်သံအစီအစဉ်တွေကို VOA Internet Website ဆာမျက်နှာ bamis.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube ဆာမျက်နှာတွေမှာလည်းနှာစင်ကြည့်ရှုလို့ရပါတယ်။ VOA ကိုကြည့်ရှုအားပေးကြတဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်။အားလုံးကျန်းမာပေးခင်ကြပါစေ။ကျွန်မခင်ပြူထွေးပါရှင်။This person.